Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဩဂုတ်လ4ရက်တောက်ကြနေ့ညပဲ VOA အစည်းအဝေးတွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမဲဆွေရမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိကြောင်းဆွဆွဲနေတဲ့သတင်းတွေကတူးယောင်နေတာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်အကြမ်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ကားသူတွေကိုရခိုင်ပြည်နယ်ရသေးတော်မြို့နယ်အတွင်းရှာဖွေဖမ်းဆီးရမှာလွန်ကျွေးတပ်ဖွဲ့ဝင်တွေတိုက်ခတ်ခံရကြောင်းမြန်မာဆွေရကပြောလိုက်ပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားပေါင်တဲ့သူကြီးညာပြေးတော့မှာပါ
အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေနဲ့မျက်ရှင်းလင်းတဲ့အချိန်တပ်ဖွဲ့ဝင်တွေတိုက်ခိုက်ခံခဲ့ရတဲ့အကြောင်းမြန်မာအစိုးရဘက်ကထုတ်ပြန်ကြေညာထားချက်တခါရန်ကုန်နဲ့မန္တလေးမြို့တွေမှာတပိတ်စခန်းတွေဖွင့်ပြီးအစိုးရပြုတ်ကျရေးတောင်းဆိုဆန္ဒပြကြရတာတွေနဲ့ပတ်သက်လို့အစိုးရဘက်ကဘယ်လိုကင်တွယ်ဆောင်ရွက်သွားဖို့ရှိပါသလဲ
။သာသနာ့ဝန်ကြီးဌာနကသက်ဆိုင်ရာမြို့နယ်ဖေရိုင်တိုင်းဒေသကြီးစိတ်အနောက်အဖွဲ့စည်းတယ်ကျွန်တော်တို့ကတဲ့ဒီနိုင်ဖြစ်စဉ်
ပြည်ရေးရေးဝန်ကြီးဌာနဒုတိယဝန်ကြီးရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါမြမကြောက်မြတ်ရတနာပြပွဲအထိအမှတ်အယောင်ပြခန့်အကြောင်းနဲ့အတူအမေရိကန်နိုင်ငံဂျာယီဝန်ကြီးရဲ့အရှိတောင်အာရှခီးစဉ်အတွင်းဘလို့အကြောင်းအရာတွေဆွေးနွေးကြဖို့ရှိသလဲဆိုတာတွေနားဆင်ကြရမှာပါဒီလိုအစီအစဉ်တွေမတိုင်ခင်တော့အခုအရင်ဆုံးတောက်ကြနေညာပဲထိတ်တန့်ရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကကြီးညာပေးပါမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမဲဆွေရမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိခဲ့ကြောင်းဆွဆွဲနေတဲ့သတင်းတွေဟာအတူယောင်နေတာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်
။ The Russia story is a total fabrication. It's just an excuse for the greatest loss.
ရုရှားနဲ့ပတ်သက်တဲ့ဆွေရသတင်းဟာလုံးဝလုံးချံဖန်တီးထားတာဖြစ်ပြီးအမေရိကန်နိုင်ငံရေးရာဇဝင်မှရှုံးကြီးရှုံးခဲ့တဲ့ပေါ်စင်ကြီးပြဖို့တသက်ပြောစရာမရှိရှာကြံပြောနေတဲ့ကိစ္စသာဖြစ်တဲ့အကြောင်းရုရှားရဲ့ကြောင်းဝင်နှောက်ယှက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကအထူးခုံတမာလေးအဖွဲ့တစ်ဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်း Wall Street Journal ကရေးသားပြီးနိုင်ပိုင်းအကြာကြာသပတေးညကကျင်းပတဲ့ West Virginia ပြည်နယ်ကလူလူစုဝေးပွဲမှာသမ္မတ Trump ကပြောဆိုလိုက်တာပါတကယ်ဆိုရင်အထူးစုံစမ်းစစ်ဆေးသူအနေနဲ့ပြန်ပက်ဖြစ်သူ Democratic Party သမ္မတလောင်း Hillary Clinton ဖျက်ပစ်လိုက်တဲ့ email ပေါင်း3,000အကြောင်းကိုစုံစမ်းရမှာသာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်မဆနာရှင်တွေလူလာနေတဲ့ခေါင်းဆောင်မှုမျိုးဖြစ်မလာနိုင်အောင်မတမာတဲ့နီးနဲ့ကြိုးပမ်းနေတာအလုံးတွေရောတိုင်းပြည်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပါထိခိုက်စွာရောက်တယ်လို့လည်းသမ္မတ Trump ကပြောဆိုခဲ့တာပါရုရှားရေးအထူးဆောင်စမ်းစစ်ဆေးမှု Robert Mueller နဲ့ဖွဲ့ကတော့ Democratic Party သမ္မတ Hillary Clinton ထိခိုက်နေနိုင်စေမယ့်အချက်လက်တွေရရှိထားတယ်လို့ဆိုတဲ့ရုရှားရှင်တွေတူနဲ့သမ္မတ Trump ရဲ့အကြံပေးပုဂ္ဂိုလ်တွေတားအကြီးဆုံးဖြစ်သူ Donald Jr. တို့ Messenger Color တွင်တွေ့ဆုံမှုကိုဖော်ထုတ်နိုင်အောင်ကြိုးပမ်းမယ်အလားအလာတွေလည်းရှိနေပါတယ်အချိန်နဲ့မှာပဲရုရှားရေးစုံစမ်းစစ်ဆေးမှုတွေကိုသမ္မတ Trump ကတံပြန်မှုကျူးပန်းမှုတွေအရှိန်လျော့စေမယ်ဥပဒေချမ်းတစ်ရပ်ကိုလည်းထက်လွတ်တော်ကိုစဲနှူးကလွတ်တော်မှာတင်သွင်းလိုက်ပါတယ်ဥပဒေချမ်းထဲမှာတော့မမှန်မကန်ဆောင်ရွက်မှုကိုကျိုးစည်းဝါးရှာမှုကျမ်းမာရေးစိုးစိုးဝါးအခြေအနေကြုံရတာဒါမှမဟုတ်တခြားခိုင်လုံတဲ့အကြောင်းတွေကလွဲလို့အထူးစုံစမ်းစစ်ဆေးရေးမှုကိုသမ္မတကရာဘူးကနေမပြုတ်နိုင်အောင်တားမြစ်ထားပါတယ်
အမေရိကန်ပြည်ထောင်စုရဲ့ဩဂုတ်လလွှတ်တော်ရနာချိန်အတွင်းမှာသမ္မတဒေါ်နယ်ထရမ့်အနေနဲ့ယာရုပြောင်းလဲခန့်အပ်မှုတွေလှုပ်လို့မရအောင်အထက်လွှတ်တော်ကထိရောက်စွာပိတ်ပင်တားမြစ်ထားပါတယ်။လွှတ်တော်ရနာချိန်ဖြစ်ပေမဲ့လည်းလွှတ်တော်ရဲ့လှုပ်ထုံလုပ်နည်းတစ်ခုဖြစ်တဲ့လွှတ်တော်လုပ်ငန်းလည်ပတ်မှုတွေကိုဆက်လက်ထားရှိဖို့အတွက်နိုင်ငံရေးသမားတွေကသဘောတူခဲ့ကြပါတယ်။မကြာသေးခင်ကရှေ့နေချုပ် Jeff Sessions ကိုသမ္မတထရမ့်ကဝေဖန်ပြောဆိုခဲ့ပြီးလွှတ်တော်ရနာချိန်အတွင်းမှာသူ့ကိုယာရုကနေဖြုတ်ပြဖို့ရှိတယ်လို့ထင်မြင်ယူဆချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာပဲအထက်လွှတ်တော်ကအခုလိုလှုပ်ဆောင်တာပါ။ရှေ့နေချုပ်ကံမှုတွေလှုပ်ဆောင်ရမယ်လွှတ်တော်ကြားနာမှုတွေကိုရှောင်ရှားတဲ့အနေနဲ့ထရမ့်ကနှစ်စဉ်လွှတ်တော်ရနာချိန်ဩဂုတ်လအတွင်းမှာရှင်းနေကြုံဆန်ရှင်နေရာကိုအစားထိုးခန့်အပ်မှုတွေလုပ်ဖို့ရှိတဲ့ဆိုပြီးဝါရှင်တန်ပို့စ်သတင်းဌာနကရေးသားဖော်ပြခဲ့တာဖြစ်ပါတယ်။အင်ဖြူတော်ကတော့ဒီသတင်းဟာသတင်းအတူတာဖြစ်တယ်လို့ပြောပါတယ်။သမ္မတထရမ့်ကရှင်းနေကြုံ Jeff Sessions ကိုယာတုကဖြုတ်ပစ်လိုက်မယ်ဆိုရင်တော့ဆိုးဝါးတဲ့ကြိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ Republican အထက်လွှတ်တော်မှ Lindsey Graham က NBC ရုပ်သံနဲ့မကြာသေးခင်ကတွေ့ဆုံမင်းမန်ကန်မှာပြောဆိုခဲ့ပါတယ်ဂျက်ဆန်ရှင်ဟာသမ္မတထရမ့်ကသူ့ကိုရှင်းနေကြုတ်ရာဒူမခန့်အခင်အချိန်အထိအထက်လွှတ်တော်အမတ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးမှုလုပ်နေတဲ့တရားရေးဌာနပေါ်ကြီးကြပ်ကုတ်ကဲတဲ့နေရာမှာရှင်းနေကြုတ်ဆန်ရှင်ကသူကိုယ်တိုင်မပါဝင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်သမ္မတထရမ့်ကသူ့ပေါ်အမျက်ဒေါသထွက်ခဲ့တာဖြစ်ပါတယ်ရှင်။
ဆိုမာလီယာနိုင်ငံကအယ်ရှာဘတ်ဆွေးနွေးဆွေးနွေးကြအဖွဲ့ရဲ့အစ်မြင့်ခေါင်းဆောင်ဟာဒီသတင်းပတ်စော်ပိုင်းလေကြောင်းတက်ခိုက်မှုတွင်သေဆုံးသွားပြီဖြစ်ကြောင်းအမေရိကန်စစ်တပ်ကဒီကနေ့ပဲအတည်ပြုလိုက်ပါတယ်။အမေရိကန်ရဲ့လေကြောင်းတက်ခိုက်မှုမှာတော့မူဂါဒီရှိမြို့မှာဆွေးနွေးကြအုပ်စုရဲ့ခေါင်းဆောင်တူဦးဖြစ်ကျိုးကန်နေသူတူဦးလည်းဖြစ်ပုံမှန်လည်းအပြောဆုံးပုဂ္ဂိုလ်တူဦးလည်းဖြစ်တဲ့အလီမိုဟာမက်ဟူစိန်ကိုပြစ်မှတ်ထားခဲ့တာပါ။လေကြောင်းတက်ခိုက်မှုတွင်သူတစ်ယောက်တည်းသာသေဆုံးပြီးအရသားတွေထိခိုက်မှုမရှိကြောင်းလည်းအမေရိကန်စစ်တပ်အာဖရိကကုကွေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဆိုမာလီတပ်ဖွဲ့တွေကိုမကြသေးရင်ကတက်ခိုက်မှုတွေအပါအဝင်အယ်ရှာဘတ်ဆွေးနွေးကြအဖွဲ့ရဲ့လုပ်ရက်တွေကိုတိုက်ရိုက်တုံ့ပြန်မှုဒေသရင်းမဟာမိတ်တွေနဲ့ညှိနှိုင်းပြီးစစ်ဆင်ရေးတွေဆင်နွှဲခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အလီဂျာဘာလို့လည်းတိကျတဲ့တည်ဆုံသွားသူစစ်တူကျအဖွဲ့အစ်မြင့်ခေါင်းဆောင်ဟာအယ်ရှာဘတ်ဖွဲ့တွေငွေကြေးထည့်ဝင်မှုမူဂါဒီရှိမြို့တော်ကစီးပွားရေးလုပ်ငန်းတွေကိုဖိအားပေးခဲ့သူတူလည်းဖြစ်ပါတယ်။မူဂါဒီရှိမြို့တော်ကပုံခွက်တက်ခိုက်မှုတွေလှုပ်ချယ်မှုတွေကိုနောက်ွယ်ကကြိုးကန်နေသူအယ်ရှာဘတ်ခေါင်းဆောင်ကိုတုတ်တင်ခဲ့တဲ့ဇူလိုင်လ30ရက်နေ့ကတော်တိုရိုမြို့နီးလေကြောင်းတက်ခိုက်မှုကိုတော့နိုင်ငံတကာမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုမာလီသမ္မတကအထူးပြုလက်ခံခဲ့တာဖြစ်ကြောင်းလည်းဆိုမာလီပြန်ချာရေးဝန်ကြီးက VOA ကိုပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေပြောင်းလဲဖို့နဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေရပ်အောင်ပိုတိုက်တွန်းဖို့တရုတ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားတိုးပေးမယ်လို့မျှော်လင့်ရပါတယ်။တရုတ်နိုင်ငံရဲ့ကြီးကျယ်တဲ့ဈေးကွက်ထက်ကိုဝင်နိုင်ဖို့နိုင်ငံခြားကုမ္ပဏီတွေရဲ့နည်းပညာလှုပ်ဝဲချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုတဲ့ကိစ္စအပေါ်စုံစမ်းဖို့အမိန့်ပေးချက်ကိုသမ္မတထရမ့်ကရက်ပိုင်းအတွင်းလက်မှတ်ထိုးလိုက်မယ်လို့ဗန်နာရေးဆိုင်ရာသတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။တောက်ကြနေမှာဖြစ်နိုင်မယ်လို့ခန့်မှန်းကြပေမဲ့အင်ဖြူတော်တာဝန်ရှိသူတွေကတော့အစီအစဉ်မရှိသေးဘူးလို့ဆိုပါတယ်။စုံစမ်းမှုတွေကနေတရုတ်လုတ်ကုန်ပစ္စည်းတွေအမေရိကန်ဈေးကွက်ထဲကိုဝင်ဖို့အခွန်တိုးမြင့်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်။အဲ့ဒီလိုဖြစ်လာမယ်ဆိုရင် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးမှဒီအမေရိကန်သဘောတူထားတဲ့သဘောတူချက်တွေချိုးဖောက်ရရောက်မယ်လို့ကုန်သွယ်ရေးယာဒီကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးကတော့တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကြောင့်အမေရိကန်ပို့ကုန်တွေထိခိုက်နေပြီးတရုတ်နဲ့ကုန်သွယ်ရေးမှာဒေါ်လာဘီလီယံ340ကျော်လိုမင်ပြနေတယ်လို့ပြောကြားခဲ့ပါတယ်ရှင်။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အချက်ဖက်ဝါရီတွေကိုငွေကြေးထောက်ပံ့နေသူတွေအဖြစ်မတင်ကားသူတွေကိုရခိုင်ပြည်နယ်ရသေးတော်မြို့နယ်အတွင်းဒီကနေ့ရှာဖွေဖမ်းဆီးရမှာလွန်ကျွေးတပ်ဖွဲ့ဝင်တွေတက်ခတ်ခံခဲ့ရကြောင်းမြန်မာစစ်ရေးကပြောဆိုလိုက်ပါတယ်။ကျန်းဖက်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့နေသူတွေဖြစ်လူချအုပ်ကိုဖမ်းဆီးပြီးဒီကနေ့မနေ့စောပိုင်းမှာပဲအောင်နန်းရကျေးရွာကပြန်လည်ထွက်ခွာလာတဲ့နေကြဆောင်ရဲတပ်ဖွဲ့ဝင်အစိတ်လောက်ကိုရွာသား6လောက်ကဝန်ဝင်တက်ခတ်တာခံခဲ့ရကြောင်းနိုင်ငံတော်တာဝန်ခံရုံးကသတင်းထုတ်ပြန်ခဲ့တာပါ။လူညိုရေးတပ်ဖွဲ့ဝင်တွေကလူကို6လံပစ်ခတ်ခဲ့ပေမဲ့ဖမ်းဆီးထားသူတွေက2ဦးထွက်ပြေးလွတ်မြောက်သွားခဲ့ပြီးရွာတိုင်းကနေထွက်ခွာဖို့ကြိုးစားတဲ့ရဲတပ်ဖွဲ့ဝင်တွေကိုနောက်ထပ်တက်ခတ်မှုတွေခံခဲ့ရကြောင်းလည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမြို့တိုင်းရင်းသား6ဦးတပ်ဖြတ်ခံခဲ့ရကြောင်းသတင်းထုတ်ပြန်ခဲ့ပြီးနောက်တစ်နေ့မှာပဲရသေးတော်မြို့နယ်မှာအဖမ်းဆီးရတဲ့တက်ခိုက်မှုသတင်းတွေထွက်ပေါ်ခဲ့တာပါ။တနက်တန်းရဓာတ်တန်းရတွင်တည်ဆုံနေသူမောင်တော်မြို့နယ်ကန်ကြီးကြီးရွာသား6ဦးရဲ့အလောင်းကိုတွေ့ခဲ့ရပြီးနှူးပြောက်ဆုံးနေကြောင်းမနေ့တုန်းကပဲမြန်မာဆွေရကသတင်းထုတ်ပြန်ထားပါတယ်။အမျိုးသမီး3ဦးပါဝင်ဒေသခံမြို့တိုင်းရင်းသား6ဦးတပ်ဖြတ်ခံခဲ့ရပြီးနှူးပြောက်နေတဲ့အတွက်နယ်မြေရှင်းလင်းရှာဖွေမှုတွေလုပ်ဆောင်နေတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီကနေ့စီးနင်းဖမ်းဆီးမှုတွေနဲ့မနေ့တုန်းကသတင်းထုတ်ပြန်ထားတဲ့မြို့တိုင်းရင်းသားတွေသေဆုံးမှုဆက်နွယ်မှုရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။မောင်တော်ဒေသမှာပြီးခဲ့တဲ့နှစ်အောက်တိုဘာလနဲ့နေကြဆောင်ရက်တက်ဖွဲ့ရဲ့ကင်းစကန်တွေကိုအကြမ်းဖက်တက်ခတ်ခံရပြီးတော့မတိမငြိမ်အခြေအနေတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံမှာအတိုက်ခံတွေရဲ့ဆန္ဒပြကန့်ကွက်မှုတွေနဲ့နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေတကြေလလောင်ဖြစ်ပေါ်နေချိန်မှာပဲမြို့တော်ကာရာဂတ်စ်မှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမဲ့အထူးလွှတ်တော်အတွင်းပထမဦးဆုံးအကြိမ်လွှတ်တော်အစည်းအဝေးဒီကနေ့တောက်ကြနေမှာပြုလုပ်ခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့အတွက်ရွေးကောက်ခံထားတဲ့ကိုယ်စားလှယ်ပေါင်း945ဦးစုယုံခဲ့ကြတဲ့အခုပြုလုပ်တဲ့လွှတ်တော်အစည်းအဝေးဟာသမ္မတနီကိုလတ်စ်မာဒူရိုနဲ့ရွေးကောက်ပွဲဟာတရားမျှတမှုမရှိဘူးလို့ဆိုကြတဲ့နိုင်ငံရေးအတိုက်ခံတွေကြားထိတ်တဲရင်ဆိုင်မှုတွေနဲ့ကြုံတွေ့လာရမယ့်အလားအလာတွေရှိလာနိုင်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမဲ့အထူးလွှတ်တော်ကိုအတိအမှတ်ပြုမှာမဟုတ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးဟီသာနော့ဝတ်ကကြားသာပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ ဒီကနေ့တောက်ကြနေမှာပဲအကြီးကျယ်ဆန္ဒပြဖို့ကိုလည်းအတိုက်ခံခေါင်းဆောင်တွေကတောင်းဆိုထားပါတယ်။လွှတ်တော်ဖွဲ့စည်းနိုင်ဖို့အတွက်မာဒူရိုအပေါ်ထောက်ခံသူတွေကအကွက်ကြကြမဲပေးခဲ့ကြတာဖြစ်တယ်လို့လည်းအတိုက်ခံတွေကပြောပါတယ်။နောက်ထပ်ရွေးကောက်ပွဲကိုတော့2018အောက်တိုဘာလမှာကျင်းပဖို့စီစဉ်ထားပါတယ်ရှင်။
စီရီးယားနိုင်ငံအလဲပိုင်းဟော့စ်ပီနယ်တွင်ကနယ်မြေတွေမှာအပြစ်ခံရဆဲရေးသဘောတူညီချက်ဟာအနည်းဆုံး10နိုင်လောက်ခံခဲ့ပြီးနောက်ပိုင်းမှာတော့အစိုးရနဲ့သဘောအုပ်စုတွေကြားအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ကြောင်းစီရီးယားရေးဆောင်ကြီးကဲကပ်ဖွဲ့ကပြောပါတယ်။ဟော့စ်ပီနယ်မြောက်ပိုင်းကဖိုင်နီယာတီယာမာလာအမ်ရှာရှူနဲ့အယ်ဟူလာစင်ဂျီဘုံရက်တွေမှာဒီကနေ့တိုက်ခတ်မှုတွေပြန်ဖြစ်ခဲ့တဲ့အကြောင်းဗြိတိန်ခြေဆိုင်စီရီးယားလူခွင့်ရေးလှုပ်ရှားမှုဖွဲ့ကပြောဆိုလိုက်တာပါ။ hostess နေနဲ့ javon ကျေးရွာတွေအပြင် host ပြည်နယ်တွေကအစိုးရတပ်တွေထိချုပ်ရနေမြေထဲမှာလက်နက်ကင်သဘောအုပ်စုတွေစတင်တက်ခတ်ခဲ့တာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။တက္ကသိုလ်တွင်ထိခိုက်သေးချင်မှုနဲ့ပတ်သက်လို့တော့နှစ်တလုံးမသိရသေးပါဘူး။ဒေသခံတွေအတွက်အခြေအနေတွေပုံမှန်ပြန်ဖြစ်လာစေဖို့ရည်ရွယ်ပြီးစီရဲနိုင်ငံအလဲပိုင်းမှာကြာသာရင်းနဲ့မွန်လဲပိုင်းကစပြီးအပြစ်ခတ်ရဆေးယာယီသဘောတူညီချက်ကိုစတင်ခဲ့တာပါ။အပြစ်ခတ်ရဆေးစတင်အသက်ဝင်ချိန်မှာတော့ host ပြည်လမ်းတွေပေါ်မှာကလေးတွေကိုပြန်တွေ့ရတယ်လို့ဟင်းသင်းရွယ်စေးတွေပြန်ဖွင့်တာတွေကိုတွေ့ခဲ့ရကြောင်းလည်းကိုယ်တိုင်သတင်းယူနေတဲ့သတင်းတော်တွေကပြောပါတယ်ပြည်ခရဆေးသဘောတူညီချက်ကြောင့်အရေးကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေလည်းပြဖို့နိုင်ခဲ့ကြပါတယ်
ပြီးခဲ့တဲ့လတုန်းကဆစ်ဒနီမြို့ကနေထွက်ခွာမဲ့အီဒီယက်လေးချောင်းလိုင်းပေါ်မှာဘုံခွဲဖို့ကြံစီခဲ့ကြတဲ့ညီကိုနှစ်ယောက်ကိုအကြမ်းဖက်ဝါဒဇွဲလို့ရဆွဲချက်နဲ့တရားစွဲထားတယ်လို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါရယ်ဒီလိုဖောက်ခွဲပျက်စီးဖို့အတွက် IS Islamic စစ်သည်ကြွအဖွဲ့ကဓာတ်ရိုက်ညွန်ကြားခဲ့တာလို့လည်းရဲတပ်ဖွဲ့ကဆိုပါရယ်အဲ့ဒီအမျိုးသားနှစ်ယောက်ထဲကတစ်ယောက်ကိုတခြားတစ်ယောက်ကလက်ဆွဲအိတ်ထဲမှာဖောက်ခွဲရပျက်စီးပါတယ်ဆိုတာကိုမပြောဘဲလေစိတ်မာလာပေးခဲ့တဲ့အကြောင်းဒုတိယရဲမှူးကြီးကသတင်းတောက်တွေကိုတောက်ကြနေမှာပြောဆိုပါရယ်ဒါပေမဲ့အဲ့ဒီအိတ်လက်ဆွဲအိတ်ကစစ်စေးတဲ့ gate ကိုဖြတ်ပြီးဘာလို့တင်မသွားခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးလို့ဆိုပါရယ်ရှင
်အခုလ၄ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစတိုက်ထုတ်လင်းပေးပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်ဆက်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကဒီကနေ့နယ်မြေရှင်းလင်းရေးလှုပ်ခဲ့စဉ်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံခဲ့ရတယ်လို့မြမအစိုးရဘက်ကပြောပါတယ်။မောင်တော်မြို့နယ်မှာမနေ့ကအကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်မြို့တိုင်းရင်းသား6ယောက်တေဆုံးပြီးတရက်အကြာဒေသရင်းမှာနယ်မြေရှင်းလင်းရေးလုပ်တဲ့အချိန်မှာအခုလိုတိုက်ခိုက်ခံခဲ့ကြရတာပါ။အနာပိုင်းတွေဘက်ကလုံခြုံရေးတိုးမြင့်ချထားတယ်လို့ပြောပေမဲ့ဒေသခံရခိုင်ပါတီဘက်ကတော့လုံခြုံရေးအတွက်အခုထက်ပိုးပြီးတော့တိုးမြင့်ဆောင်ရွက်သွားဖို့လိုတယ်လို့ပြောပါတယ်ဒီအကြောင်းအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ရသေးတောင်မြို့နယ်အတွင်းမှာအကြမ်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့နေသူတွေလို့မတင်ကားရတဲ့သူတွေကိုဖမ်းဆီးရှာဖွေရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံခဲ့ရတယ်လို့မြမအစိုးရကဒီကနေ့ပြောလိုက်ပါတယ်အကြမ်းဖက်အဖွဲ့အစည်းတွေကိုငွေကြေးထောက်ပံ့သူတွေအဖြစ်လူ6ဦးကိုဖမ်းဆီးပြီးအောင်နှံ့ရကျေးရကနေပြန်ထွက်ခွာချိန်မှာရွာသား600လောက်ကဝိုင်းဝန်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့နိုင်ငံတော်တိုင်းပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲလိုတိုက်ခိုက်ခံရပြီးတဲ့နောက်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကနယ်မြေလုံခြုံရေးရှင်းလင်းဖို့အတွက်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရရှိမှုဘလောက်ရှိတယ်ဆိုတာကိုသိရဖို့အတွက်မြန်မာအစိုးရနဲ့သက်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မနေ့ဩဂတ်လ3ရက်နေ့ကတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကိုင်းကြီးကျေးရွာမှာအစွန်းရောက်အကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ကိုင်းကြီးကျေးရွာသား6ယောက်တေဆုံးခဲ့ပြီးနောက်ထပ်2ယောက်ပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီပျောက်ဆုံးနေတဲ့ဒေသခံမျိုးတိုင်းရင်းသား2ယောက်ကိုပြန်လည်တွေ့ရှိနိုင်ဖို့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေနေတယ်လို့ရခိုင်ပြည်နယ်စိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးတမောင်ဆွေက VOA ကိုပြောပါတယ
်။အဲ့ပျောက်ဆုံးနေတဲ့အချိန်တွေကတော့ကျွန်တော်ဒါဟိုရှာဖွေဆဲပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဒါကျွန်တော်ဘာမှတမ်းကြဆူကြမှုရှိသေးပါဘူး။ဆရာလက်ရည်တဲလွန်စားရည်ဒါတွေကတော့ရှိပါတယ်။ဒါပေမဲ့ခုနကပြောကျွန်တော်တို့ကလက်ဝယ်ပေါ့။လက်ဝယ်ရှာပြီးတော့ဟိုမတွေ့သေးတဲ့အချိန်မှာတော့ကျွန်တော်အနေနဲ့ဒါအတိအကျမပြောနိုင်ရင်ဖြစ်ပါတယ်။ဒီနေ့ရောက်ကလည်းဆက်ပြီးတော့ဒါရှာဖွေနေသေးပါသေးတာ။အဲ့ဒါတော့ခုနကပြောတဲ့ဒီမှာရှိတဲ့ဒီဘင်္ဂါလီအကျန်းဖက်ပေါ့။ကျွန်တော်တို့အဲ့လိုပဲခေါ်ပါတယ်။ကလားပြီးပါပြီ။ဘင်္ဂါလီအကျန်းဖက်ခွေလို့ရတာ။
အဲ့ဒီတိုက်ခိုက်မှုကြောင့်အမျိုးသား3ဦးနဲ့အမျိုးသမီး3ဦးတေဆုံးသွားခဲ့တာဖြစ်ပါတယ်။ဒီတေဆုံးသွားသူတွေဟာတနက်တန်းရဓာတ်တန်းရတွေနဲ့တေဆုံးခဲ့တာဖြစ်ပြီးတော့တောင်ရလောက်ကင်ကြတဲ့သူတွေဖြစ်တယ်လို့ပြောပါတယ်။ဒီလိုအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသတွင်းလုံခြုံရေးအခြေအနေကိုဘယ်လိုတိုးမြင့်လှုပ်ဆောင်ထားသလဲဆိုတဲ့အပေါ်မှာတော့ဦးတမောင်ဆွေကအခုလိုပြောပါတယ
်။လုံခြုံရေးနဲ့ပတ်သက်ပြီးတော့ဒါဒီလူတို့ကဒီဘဝမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလုံခြုံရေးတပ်ဖွဲ့တွေကတိုးမြင့်ပြီးတော့ဒါကျွန်တော်တို့တာဝန်ပေးထားတာရှိပါတယ်။အလုံရေးတပ်ဖွဲ့ဝင်တွေလည်းဒါကျွန်တော်တိုင်းသားပြည်ရွာတွေမှာဟုတ်ပါတယ်။ဒါကဒီသခန်းလေးလည်းဒါဘူးဖြတ်ခွဲထားရှိပါတယ်။အကြီးရွာတွေမှာလည်းဒါညဘက်ပိုင်းတွေမှာလည်းခေါင်းရွာတွေထဲမှာအလှည့်ကြီးနေနေရွာတွေထဲမှာဝင်ပြီးနေတာနေဆောင်ရွက်ပြေးနိုင်ပါတယ်။ တော့ကျွန်တော်တို့လူတွေတပ်ဖွဲ့ဝင်တွေကတော့ခုနကပြောတဲ့ဒီရွာတွေနဲ့လမ်းကြောင်းတစ်လျှောက်မှာပဲအဲဒါအများသောအဖြစ်ဒီမှာရှိတာဖြစ်ပါတယ်ဒီအပြင်စီးကတော့ကျွန်တော်တို့ဒီတပ်မတော်စစ်ကြောင်းနဲ့ကျွန်တော်တို့ဒါဒီတရေရလို့ရှိရင်ဒါခုနကပြောတဲ့ကြားဆောင်ရေးတပ်ဖွဲ့ဝင်တွေကနေပြီးတော့တောက်ပြီးတော့ရှင်းလင်းတဲ့အစ်မဖြစ်ပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာအခုလိုဒေသခံတိုင်းရင်းသားတွေအသက်ခံနိုင်ရတာနဲ့ပတ်သက်ပြီးတော့ပြည်နယ်တွင်းလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအခြေအနေပေါ်မှာစိတ်ပြက်မိပြီးလုံခြုံရေးမဟာဗျူဟာကိုပြန်လည်တုံးသက်ဖို့လိုတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့အမ်းမြို့နယ်ပြည်နယ်လွတ်တော်အမတ်ဒေါက်တာအေးမောင်ကပြောပါတယ
်လုံခြုံရေးအခြေအနေကတော့စနစ်တကျချင်းကပ်မှုမရှိဘူးပုံပုံလင်းပြောရင်များမောင်တုံးနေဆက်မှာတာဝန်ယူထားတဲ့နေချာဆောင်လုံခြုံရေးနဲ့ပတ်သက်တဲ့အထက်ဆုံးပုဂ္ဂိုလ်ကနေတာဝန်ရှိတဲ့ပုဂ္ဂိုလ်ဆုံးရှားနေတဲ့လှုပ်ရှားမှုအားလုံးကိုပြန်သုံးသပ်ဖို့လိုတယ်လူစားလဲရင်လေးရမှာပေါ့ဒါပထမတစ်ချက်ပါဘာကြောင့်လုံခြုံရေးစီကျိုးပေါက်တာလဲအဲ့တော့နောက်တစ်ခုက2019 February လကတည်းကရက်ဆိုင်ထားတဲ့ operation area ပေါ့ဗျာဖြစ်စဉ်ရေးကာလပြန်တက်မှတ်ဖို့လိုတယ်စနစ်တကျမယူယောမှာတစ်ခုလုံးကိုဝင်ရောက်ပြီးမှမှွေနှောက်ပေးဖို့လိုတယ်ကျွန်တော်တို့เนาะဒါဖြစ်စဉ်ချင်တာကတော့ဗျာလုံခြုံမှုစီရဖို့အတွက်နံပါတ်1ချက်ကတော့ပြည်သူ့စစ်မဟာဗျူဟာကိုပြန်သုံးသပ်ဖို့လိုတယ်ရခိုင်ပါဝင်တိုင်းရင်းသားမျိုးနွယ်စုများရဲ့အတူအစီအစဉ်လုံခြုံမှုရှိအောင်တော့ကျေးရွာအခြေခံနဲ့ပြည်သူစစ်တွေဖွဲ့စည်းဖို့လိုမယ်ကျေးရွာအခြေခံနဲ့ရေးတပ်ဖွဲ့တွေဖွဲ့ဖို့လိုမယ်ဖြစ်နိုင်ရင်ပုံပုံလည်းပြောရင်တိုင်းရင်းသားတွေဟာလေလုံရင်ငါးရှာရင်ခုနလိုတောင်ယာလုံရင်နဲ့ရေးလုပ်ငန်းကိုလုပ်နိုင်အောင်လက်ကျင့်ပေးဖို့လိုမယ်တနည်းအားဖြင့်တနက်ပေးပြီးကမှကိုရွာကိုကာကွယ်တဲ့လုံခြုံရေးဖွဲ့စည်းဖြစ်အောင်ဘယ်လိုလုပ်မှလဲဆိုတာကိုအစိုးရစဉ်းစားဖို့လိုပြီးပြည်သူစစ်မဟာဗျူဟာနဲ့တွဲမှလားရက်ရွာရေးအဖြစ်ဟာလားပုံဖော်ပြီးမှလက်ကျင့်ပြီးမှဝန်ထမ်းချစ်ထားပြီးကမှလုံခြုံမှုစီကိုရှာမှာလားဒါစနစ်တကျလုပ်ဖို့လိုပြီးအဲ့တော့လူထုပါဝင်ဖို့လိုတယ်အမျိုးသားလုံခြုံမှုစီနဲ့မျိုးသားလုံခြုံမှုအကျိုးစီးပွားကိုကာကွယ်ရတဲ့စစ်တပ်ခိုင်ခိုင်မာမာရှိတဲ့ပုံကိုများကိုအဲ့ဒီမှာထားဖို့လိုတယ်
2012ခုနှစ်ကရခိုင်ပြည်နယ်တောင်ပိုင်းမှာလူမျိုးရေးပဋိပက္ခတွေဖြစ်ပွားခဲ့ရာကနေပြည်နယ်တွင်းကရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားမှာပဋိပက္ခတွေတဖန်ပြန်လည်ဖြစ်ပွားလာခဲ့တာဖြစ်ပါတယ်ပြည်ကနေအော်တိုဘာလအတွင်းမှာလည်းနေကြားသောလူမျိုးရေးခန့်တွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပြည်နယ်တွင်းမှာမတည်ငြိမ်မှုတွေဖြစ်ပေါ်လာနေတာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းကနယ်မြေလုံခြုံရေးဆောင်ရွက်နေတဲ့ရတပ်ဖွဲ့ဝင်တွေကိုလူစုလူဝေးနဲ့တိုက်ခိုက်ခံခဲ့ရတဲ့အကြောင်းကိုရနိုင်စုံစမ်းတင်ပြခဲ့တာပါရှင်အခုရန်ကုန်မန္တလေးမြို့ကြီးတွေဘက်ကကန့်ကွက်ဆန္ဒပြမှုတွေကိုလည်းကြည့်ကြရအောင်ပါရန်ကုန်တိုင်းဒေသကြီးတန်ခမဟာနာယကဘွဲကအစိုးရနှုတ်ထွက်ရေးတောင်းဆိုပြီးတော့ရန်ကုန်မှာဆန္ဒပြနေကြတဲ့တန်ခါတော်တချို့ကိုဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံညှိနှိုင်းခဲ့ပါတယ်အစိုးရတာဝန်ရှိသူတွေဘက်ကတော့တန်ခမဟာနာယကအဖွဲ့နဲ့ညှိနှိုင်းပြီးတဲ့နောက်မှာတပိတ်စခန်းတွေကိုဥပဒေနဲ့အညီငြိမ်းချမ်းစွာကင်တွယ်ဆောင်ရွက်သွားမယ်လို့ပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာပါရှင်
ရန်ကုန်မြို့ရွှေကုံဖျားအရှိတ်မုတ်ကကျေးတွန်းဖျားရှိမှာလွန်ခဲ့တဲ့နေ့ရက်တည်းကဆန္ဒပေါ်ထုတ်နေတဲ့တပိတ်စခန်းကဥဆောင်ဆရာတော်တွေနဲ့ရန်ကုန်တိုင်းဒေသကြီးတန်ခနာရကအဖွဲ့ကဆရာတော်တွေနဲ့ဒီကနေ့နေကင်းပိုင်းမှာတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်။တွေ့ဆုံမှုအပြီးမှာတော့တပိတ်စခန်းကိုနေ့လယ်3နာရီဝန်းကျင်မှာအပြီးဖြတ်သိမ်းဖို့အပြင်ဆရာတော်ကြီးများရဲ့ဩဝါဒကိုနိုင်ယူပါမယ်လို့ဆန္ဒပေါ်ထုတ်နေတဲ့အဖွဲ့ရဲ့ကိုစားပြုတန်ခါ3ပါးကကတိပြုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့ကျေးတွန်းဖျားရှိမှာတော့ညနေ9နာရီဝန်းကျင်အထိတပိတ်စခန်းကိုဖြတ်သိမ်းတာမရှိသေးပါဘူး။ဒါကြောင့်တပိတ်စခန်းတက်ကတန်ခါတော်တွေကိုမင်းမြန်းကြည့်ရမှာဆန္ဒပြတန်ခါတစ်ပါးဖြစ်တဲ့ဆရာတော်အရှင်ပညာဝန်တကတော့ VOA ကိုအခုလိုမိတ်ပါတယ
်ဆရာတော်ဘုရားတွေရဲ့ဩဝါဒကိုဟိုလေးလားတော့လိုက်လာတော့ပြန်ဆရာတော်ဘုရားတွေစီဩဝါဒကိုခံယူရပါတယ်အစိုးရကိုတော့တိုင်းပြည်ရဲ့အကျိုးစီးပွားစုံရုံအောင်လုပ်နေတဲ့အစိုးရတွေကိုတော့ဦးစင်းတို့ဒီတောင်းဆိုချက်တွေမရမချင်းတပိတ်စခန်းဖွင့်လှစ်တောင်းဆိုသွားမှာပါအဲ့ဒါကိုဆိုလိုခြင်းဖြစ်ပ
ါမန္တလေးမြို့မှာလည်းချမ်းမြတ်သာစီမြို့နယ်ထဲမှာတပိတ်စခန်းတစ်ခုဖွင့်လှစ်ထားပါတယ်တာတာ2500ဝန်းအတွင်းမှာဖွင့်ထားတဲ့တပိတ်စခန်းနဲ့ပတ်သက်ပြီးမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကသတင်းစာရှင်းလင်းပွဲတစ်ရက်ပြုလုပ်ခဲ့ပါတယ်မန္တလေးတိုင်းဒေသကြီးတန်ခနာယကအဖွဲ့အနေနဲ့တပိတ်စခန်းကိုည8နာရီကနေ10နာရီအတွင်းဖယ်ရှားပေးဖို့တတိပေးထားကြောင်းရှင်းလင်းခဲ့တာပါမန္တလေးတိုင်းဒေသကြီးလုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးဌာနဘုံမူကြီးကျော်ကျော်မင်းကတော့တပိတ်စခန်းကိုစင်နာရီကျော်လို့မှမဖယ်ရှားရင်အထက်ကိုတင်ပြပြီးဥပဒေအတိုင်းအရေးယူဆောင်ရွက်သွားမယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒီကနေ့မနေ့ပိုင်းမှာလည်းပြည်ထရေးဝန်ကြီးဌာနဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကရန်ကုန်နဲ့မန္တလေးကတပိတ်စခန်းတွေကိုဥပဒေအတိုင်းငြိမ်းချမ်းစွာဆောင်ရွက်သွားမယ်လို့သတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ
်သာသနာ့ဝန်ကြီးဌာနကသက်ဆိုင်ရာမြို့နယ်ဖေရိုင်တိုင်းဒေသကြီးစိတ်အနာအဖွဲ့ကြီးတွေနဲ့ကျွန်တော်တို့ဘက်ကဒီနိုင်ဖြစ်စုဆောင်ရွက်ရှိပါတယ်ဒါပြတဲ့ဆိုင်တိုင်းဒေသကြီးအစိုးရတွေကလည်းဒီအတွက်လွတ်တဲ့ကျွန်တော်တို့စီးပွားရေးပြုလုပ်မှုတွေလုပ်ပြီးဥပဒေမှာပြဋ္ဌာန်းထားတဲ့လုပ်ထုတ်မှုတွေဒါတွေကို ရင်းရံစွာနဲ့တရှင်းဆောင်နိုင်ကုန်တယ်စီရင်ဆောင်လက်ရှိကြောင်းလည်းအကြည့်ရင်ထိကြတယ
်အစိုးရအဖွဲ့နှုတ်ထွက်ပေးဖို့တောင်းဆိုကြတဲ့အထက်တပိတ်စကန်တွေကိုတန်ခါတော်အချို့နဲ့အမျိုးသားရေးလှုပ်ရှားသူတွေကဥဆောင်ပြုလုပ်နေတာဖြစ်ပြီးဒီကနေ့တတိယမြောက်နေ့မှာတော့တောင်ကြီးမြို့နယ်အေးတရာမြို့အဝင်ဆိုင်ဘုတ်အောက်မှာတပိတ်စကန်အစ်တတခုထပ်မံဖွင့်လှစ်ခဲ့ကြပါလားခင်ဗျာ
ရန်ကုန်မန္တလေးမြို့ကြီးတွေဘောကကံကွယ်စင်တာပြသူတွေကိုတန်ခါမဟာနာယကအဖွဲ့ကတပိတ်စကန်ပိတ်သိမ်းပေးဖို့ညှိနှိုင်းခဲ့တဲ့အခြေအနေကိုကိုကောင်းဆန်ဟင်းစုံစမ်းတင်ပြခဲ့တာပါရှင်အခုကြောင်မြတ်ရတနာပြပွဲဘက်ကိုလည်းအလှည့်ပေးပါအောင်မယ်မြမကြောင်မြတ်ရတနာကုံတဲ့ကြီးများအတင်စတင်တည်ထောင်ခဲ့တဲ့နှစ်ပတ်လည်ထိမ့်မှတ်ပွဲကိုကျင်းပတဲ့အနေနဲ့နေပြည်တော်မှာကြောင်မြတ်ရတနာပြပွဲတစ်ခုကျင်းပခဲ့ပြီးအိနီချင်းနိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်ပြသခဲ့ကြပါတယ်အသေးစိတ်ကိုတော့ AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးရှားဖောင်ကပြောပြပေးပါမယ်ရှင်
မြမကြောင်မြတ်ရတနာကုံတဲ့ကြီးများအတင်စတင်တည်ထောင်ခဲ့တဲ့နှစ်ပတ်လည်နှစ်အထိမ့်မှပွဲကိုကျင်းပတဲ့အနေနဲ့ဩဂုတ်လ3ရက်နေ့ကနေပြည်တော်မှာပထမဦးဆုံးအကြိမ်ကြောင်မြတ်ရတနာပြပွဲတစ်ခုကျင်းပခဲ့ပါတယ်မြမကြောင်မြေရနာကုံတဲ့ကြီးများအသင်းကို2009ခုနှစ်ဩဂုတ်လ3ရက်နေ့မှာတည်ထောင်ခဲ့တာဖြစ်ပြီးအခုကျင်းပတဲ့အခမ်းအနားကိုတော့ဒုတိယသမ္မတဦးဟင်နရီဗန်တီယူနဲ့မြမကြောင်မြေရနာကုံတဲ့ကြီးများအသင်းကစီးပွားရေးသမားတွေတက်ရောက်ခဲ့ကြပါတယ်ပြပွဲအတွင်းတရုတ်နဲ့ထိုင်းနိုင်ငံအပါအဝင်နိုင်ငံပေါင်း10နိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်ပြီးတက်ရောက်ခဲ့ကြပါတယ်။တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်မြမကြောင်မြေရနာလုပ်ငန်းအနေနဲ့ကုန်ကျန်းတွေကိုထုတ်လုပ်ဖို့ထက်အရေးအသွေးပြည့်ဝပြီးတန့်စင်ပြီးသားကုန်ချောတွေကိုထုတ်လုပ်ကြဖို့ပြပွဲအခမ်းအနားအတွင်းတင်ရဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးဦးအောင်ဝင်းကတောင်းဆိုခဲ့ပါတယ်မြမကြောင်မြတ်ရတနာလုပ်ငန်းအနေနဲ့နိုင်ငံတကာဈေးကွက်အတွင်းထိုးဖောက်ဝင်ရောက်နိုင်အောင်အိန္ဒိချင်းတိုင်းပြည်တွေနဲ့အာဆီယံတို့နဲ့အတူကုန်သွယ်ရေးလုပ်ငန်းတိုးမြှင့်လှုပ်ဆောင်ဖို့ကိုလည်းတင်ရဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးကတိုက်တွန်းပြောကြားသွားပါတယ်အနောက်နိုင်ငံတွေကနေမြန်မာနိုင်ငံအပေါ်ရေရှည်တင်းကျချမှတ်ထားတဲ့စီးပွားရေးဒဏ်ခပိတ်ဆို့မှုတွေကြောင့်မြန်မာပြည်အတွင်းပေါ်ကျွယ်ဝလာတဲ့ကြောင်မြေရနာအရင်းအမြစ်တွေကိုတခြားနိုင်ငံတွေကသိပြီးမတိခဲ့ကြပေမဲ့အခုကျင်းပတဲ့ပြပွဲကအခြေအနေကိုပြောင်းလဲနိုင်လိမ့်မယ်လို့မြန်မာကြောင်မြေရနာကုံတဲ့ကြီးများအသင်းဒုတိယဥက္ကဋ္ဌဦးမြင့်ဟန်ကပြောပါတယ်
တို့အမေရိကန်တို့ဘာလို့ကဒါယူရောပကနေပြီးတော့ဥရောပကနေဆက်ရှင်တွေပိတ်ထားတာကဆက်ရှင်တွေပိတ်ထားတဲ့အတွက်အဲတချို့ကြတော့မသိဘူးပေါ့နော်ရောအကျောင်းဆိုင်ဆိုရင်တော့အားချမှာပဲသိတယ်တရုတ်စက်ချင်တွေလည်းဖွင့်လိုက်ပြီဆိုတော့သူတို့ဟာဒုနိုင်ငံကိုဟောအရင်တုန်းကကိုယ်နိုင်ငံမှာလာမွေပဲနဲ့တဆင့်ဘေးနိုင်ငံကနေဝယ်နေရတဲ့ဘွားကနေအခုတို့နိုင်ငံကနေပြီးတော့ဒါတိုင်းရောင်းဝယ်လို့ရတာပေါ့နော
်ပြပွဲမှာယူရို2.6သန်းတန်ခွန်ဂရက်အလေးချိန်ရှိတဲ့ဗရမားကိုပြသထားပါတယ်အရေးအသွေးပြေးွားတဲ့ဗရမားတုံးကိုမိုးကုတ်တွင်းထွက်ကနေတူးဖို့ရရှိခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ54ချိန်မြောက်မြမကြောင်မြေဒနာကုံစီပြပွဲကိုလည်းဩဂုတ်လ2ရက်နေ့မှာစတင်ပြသခဲ့ပြီးကြောင်မြေဒနာ6889ခုခင်းချင်းရောင်းချတဲ့ဒီပြပွဲကိုတော့နိုင်ငံသားကဝယ်ယူသူ3400အပါအဝင်ကုန်သည်ပေါင်း4800တက်ရောက်ခဲ့ကြပါတယ်။ဒီကုံစီပြပွဲကိုမြမကြောင်မြေရနာကုံတဲ့ကြီးများအသင်းကကမကထပြုကျင်းပခဲ့တာဖြစ်ပြီးဩဂုတ်လ17ရက်နေ့အထိပြသသွားမှာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့တခြားဒေသအတွင်းမှာရှိတဲ့နိုင်ငံတွေအကြားကြောင်မြေရနာလုပ်ငန်းပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်လှုပ်ဆောင်ဖို့အတွက်အခုလိုကျင်းပတာဖြစ်ပါတယ်။တရုတ်၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားနဲ့ကြောင်မြေပညာလစ်လာတဲ့မြန်မာနိုင်ငံကကျောင်းသူကျောင်းသားတွေအပါအဝင်ဒေသအတွင်းနိုင်ငံတွေနဲ့တခြားလုပ်ငန်းပူးရဲလှုပ်ဆောင်နေတဲ့နိုင်ငံတွေပါဝင်တက်ရောက်မဲ့6ကြိမ်မြောက်အာဆီယံစီးပွားရေးအတိုင်းဝိုင်း AEC နဲ့10ကြိမ်မြောက်ဒေသအတွင်းကြောင်မြေရနာပြပွဲမှာမြမကြောင်မြေရနာနေ့လုပ်ငန်းဆောင်ရွက်ချက်တွေကိုပါဝင်ပြသခွင့်ရမှာဖြစ်ပါရဲ့ရှင
်။ဒေါရရှင်များရှင်အခြေတင်ပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှား66ဂါကြီးကိုပြင်ဆင်ရေးလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြည်တိုင်ဖြတ်သိမ်းပြဖို့တိုက်တွန်းသံတွေလည်းထွက်ပေါ်နေပါတယ်။ပုတ်ခက်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှိသင့်တယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှန်66ကကြီးပြင်သင့်သလားဖြတ်သိမ်းသလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ။
ဒီအမေရိကန်တန်ရက်ဒါရိုက်လေးလိုင်းဆွေးနွေးခန်းအစည်းအဝေးတွေကိုအင်္ဂါနဲ့စနေညပိုင်းအစည်းအဝေးတွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေနေ့ညမှာလည်း66ဂါကြီးဥပဒေပုံမှန်ဖြတ်သိမ်းသင့်သလားပြင်ဆင်သင့်သလားဆိုတာကိုဆွေးနွေးကြမှာဖြစ်လို့ပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်။ဒီသတင်းဖတ်အတွင်းစတင်မယ်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ရဲ့အရှိတောင်အာရှခီးစဉ်အချိန်နဲ့တိုက်ဆိုင်ပြီးတောင်တရုတ်ပင်လယ်ကနယ်မြေပိုင်ဆိုင်မှုအရေးနဲ့ပတ်သက်လို့ထိတ်တိုက်ရင်ဆိုင်မှုတွေတားဆီးနိုင်ရေးဥပဒေနဲ့အညီလိုက်နာဆောင်ရွက်ရမယ်လုပ်ငန်းစဉ်တရားချမှတ်နိုင်ရေးအမေရိကန်ဘက်ကတောင်းဆိုလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားကိုအထူးကြံဖြစ်စေဖို့ရည်ရွယ်ပြီးဒေသရင်းမဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့နည်းလမ်းတွေကိုဝန်ကြီး Tillerson အနေနဲ့ရှာဖွေသွားမယ်အကြောင်းနိုင်ငံသားရေးဌာနဆိုင်ရာသတင်းတောက် Nick Chan ရဲ့သတင်းလွှာကိုတော့အောင်ကပြောပြပေးပါလိမ့်မယ်ရှင
်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပဖို့ရှိနေတဲ့အရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံနိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးအတွင်းတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့လိုက်နာအမယ်ကျင့်ဝတ်စည်းမျဉ်းတွေအတည်ပြုသွားမယ်လို့မျှော်လင့်ရပါတယ်။ထိတ်တိုက်ရင်ဆိုင်မှုတဲ့ပူးပေါင်းဆောင်ရွက်ရေးအတွက်အခုလိုစည်းမျဉ်းစည်းကမ်းတွေချမှတ်ကောင်းထည်ပေါ်မှာဖြစ်တယ်လို့ဒါဟာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်သွားဖို့ဆောင်ရွက်မှုတစ်ခုအဖြစ်လည်းတွေ့မြင်နိုင်ပါတယ်။အမေရိကန်ဘက်ကတော့အငင်းပွားဝယ်ကိစ္စရဲ့နဲ့ပတ်သက်လို့လိုက်နာဆောင်ရွက်ရမယ့်လုပ်ငန်းစဉ်တရချမှတ်နိုင်ဖို့ဆက်တောင်းဆိုသွားမှာဖြစ်ပြီးတော့ Freedom of Navigation လို့ခေါ်တဲ့လွတ်လပ်စွာရေကြောင်းသွားလာမှုမျိုးကိုဆက်ကျဉ်းသုံးသွားမယ်လို့ဆိုပါရယ်အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Susan Thornton က
Destabilizing actions such as Chinese land reclamation construction
တရုတ်ကသူ့ပိုင်နယ်မြေဖြစ်တယ်ဆိုပြီးတော့တောင်းဆိုတာနောက်အငင်းပွားပွဲစစ်ဖက်အဆောက်အဦတွေဆောက်လုပ်တာစတဲ့မတိမငိမ့်ဖြစ်စေတဲ့လုပ်ရက်တွေဟာဒေသတွင်းသဘောထားကွဲပြားမှုတွေနဲ့ပတ်သက်ပြီးတော့ငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းရမယ့်ကိစ္စရပ်တွေကိုပို့ပြီးတော့ခက်ခဲစေပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတော့မတူကွဲပြားမှုတွေနဲ့ပတ်သက်ပြီးပြောင်းဆန့်ကျင်ပြောဆိုရမယ့်အနေအထားကိုရှောင်ရှားပြီးတရုတ်နိုင်ငံနဲ့ပြည်လည်အောင်ဆောင်ရွက်ချင်နေတာပါ
။ There is no future where North Korea holds nuclear weapons or the ability.
နောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ကိုင်ဆောင်ထားပြီးအမေရိကန်ကမကဒေသရင်းနိုင်ငံတွေကိုပါတိုက်ခိုက်သွားမှာမျိုးအနာဂတ်မှာဖြစ်လာလို့မရပါဘူး။ဒီတိုင်းဖြစ်ဖို့ဆိုရင်တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မဲ့နီးလန်းနေရှားပါမယ်။မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေး90%ကတည်းကတရုတ်နဲ့ပူးပေါင်းဆောင်ရွက်နေတာပါ။အ
ာဆီယံကောင်းဆောင်တွေနဲ့တွေ့ဆုံမှုအတွင်းတောင်တရုတ်ပင်လယ်အရေးပေါ်ဖုံးလွှမ်းမှုမရှိသေးဘဲနဲ့မြောက်ကိုရီးယားကိုအထူးကြံဖြစ်ရေးအရှေ့တောင်အာရှနိုင်ငံတွေနဲ့ဝန်ကြီးတေလာဆင်ဟာလက်တွဲဆောင်ရွက်သွားမှာပါ။မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနက Grigory Poling က
And the fact is that North Korea matters a lot less.
Malaysia, Vietnam, Philippines နိုင်ငံတွေအတွက်တော့အိမ်တကားရှိရောက်နေတဲ့တောင်တရုတ်ပင်လယ်အရေးလောက်မြောက်ကိုရီးယားအရေးကတိတ်အရေးမကြီးပါဘူ
း။တရုတ်နိုင်ငံဘက်ကပြင်းပြင်းထန်ထန်သတိပေးလိုက်ပြီးတဲ့နောက်တောင်တရုတ်ပင်လယ်ရင်းမှာသဘာဝတက်ငွေ2ဖောက်ဖို့စွမ်းအင်ကုမ္ပဏီတစ်ခုအပေါ်ခွင့်ပြုချက်ပေးထားတာကိုဗီယက်နမ်ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒါဟာသဘာဝတည်ရန်ဇာတာတွေအများပြားရှိနေတယ်လို့ယုံကြည်ရတဲ့တောင်တရုတ်ပင်လယ်အတွင်းနေမီပိုင်ဆိုင်မှုနဲ့ပတ်သက်လို့နောက်ဆုံးဖြစ်ပွားခဲ့တဲ့ဖြစ်ရပါ။ဒီအချိန်မှာပဲတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့အမေရိကန်ဘက်ကလက်တွေ့ကျတဲ့ထောက်ခံပံ့ပိုးမှုတွေမရနိုင်ဘူးဆိုတာကိုဒေတာရင်းမဟာမိတ်နိုင်ငံတွေအနေနဲ့စတင်သတိပြုမိလာကြတယ်လို့အကဲအကဲတချို့ကသတိပေးပါတယ်။မူဝါဒရေးရာကြံပေးဖွဲ့တစ်ခုဖြစ်တဲ့ Chatham House ကဘီလ်ဟစ်တန်က
They felt that the Trump administration couldn't be reliable.
အခုလိုမျိုးထိတ်တဲ့ရင်ဆိုင်နေရတဲ့အခြေမျိုးမှာဗီယက်နမ်ရဲ့ဂျိုးစီးပွားကို Trump အစိုးရအနေနဲ့အကာအကွယ်ပေးဖို့အားထားလို့မရကြောင်းသူတို့သိလာပါတယ်။ဆိုတော့ Trump အစိုးရဟာသူတို့ဂျိုးစီးပွားကိုအကာအကွယ်ပေးဖို့စိတ်ဝင်စားမှုမရှိဘူးဆိုတာကိုဒီရှေ့တောင်အရှာနိုင်ငံတွေအနေနဲ့စိုးရိမ်လာတဲ့လက္ခဏာပါပဲ
။တောင်တရုတ်ပင်လယ်အရေးအပြင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့ဒေတာရင်းအကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးကိစ္စတွေဟာအာဆီယံအစည်းအဝေးအတွင်းအဓိကထားဆွေးနွေးသွားမယ့်အကြောင်းအရာတွေဖြစ်ပါတယ်ခင်ဗျာ
။ကိုအောင်အောင်ပြောပြသွားခဲ့တာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ကြတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်89ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဩဂုတ်လ4ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာ၊သုတဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့
ပစ္စည်းတခုကိုရှာလိုက်လို့ရှင်အခုပစ္စည်းက Google ရဲ့ first page မှာရောက်နေတယ်ပထမဆုံးမျက်နှာမှာရောက်နေဟာမျိုးပေါ့နော်အဲ့လိုမျိုးသုံးမယ်ဆိုလို့ရှင်သွား technical skills လို့ရပေါ့နော်အဲ့တော့စနေဈေးကွက်ကိုပြန်ကြည့်လိုက်တယ်သူတ
ို့ဒီ online ကနေစီးပွားရေးဈေးကွက်ရှာဖွေရောင်းဝယ်ကြတဲ့နည်းပညာလုပ်ငန်းဝန်ဆောင်မှုအကြောင်းတွေ့ဆုံမေးမြန်းချက်ကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်ကိုကန့်စော်ဘွားမျိုးနဲ့အသက်60အရွယ်အိုလစ်ယန်ဟာသူနေထိုင်ရာမူဆယ်မြို့မှာဇူလိုင်လ23ရက်နေ့ကကွယ်လွန်သွားခဲ့ပါတယ်။အမေရိကန်ကဝါရှင်တန်ပို့စ်သတင်းစာကြီးအပါအဝင်နိုင်ငံတကာသတင်းတွေမှာသူ့ရဲ့နာရီကိုဓာတ်ပုံနဲ့တကွဖော်ပြခဲ့ကြတာမှသူကိုကိုကန့်ပြည်သူစစ်ခေါင်းဆောင်ဖြစ်သမကဘိန်းဘရင်မအနေနဲ့လည်းရေးသားခဲ့ကြပါတယ်။အခုလိုရေးသားချက်တွေကိုအခြေခံပြီးအိုလစ်ယန်ရဲ့စိတ်ဝင်စားဖွယ်ဘဝဖြစ်စဉ်ကိုဝါရှင်တန် DC မှာနေထိုင်တဲ့သူဖြစ်သူဂျွန်ခေါ်စာနီတင်ဖေးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒုတိယနဲ့နောက်ဆုံးပိုင်းအဖြစ်ဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come ဇနီးရဲ့တော့ Olive Yang ကဒုတိယအကြိမ်ဖန်ခါပြီးတော့လွတ်လာပြီးတဲ့နောက်ပိုင်းမှာကိုကန့်နဲ့မြန်မာစစ်တပ်ကလည်းအမြဲတမ်းပဲတိုက်နေတဲ့ခါကျတော့အပြစ်ရဖို့အတွက်ပေါ့နော်အဲဒီမှာဒီဗိုလ်ချုပ်ခင်ညွန့်လက်ထက်ပေါ့ဇာနီရဲ့အတော်ကပေါ့နော်ဦးစီးပြီးတော့ပဲဒီအပြစ်ရဖို့အတွက်ကိုညှိပေးခဲ့တယ်လို့လည်းဆိုပါတယ်အဲ့ဒီအကြောင်းကိုစိတ်ဝင်စားလို့ဇာနီတိပါတယ
်အချာကြီးဘာမှနိုင်ငံကြီးမလုပ်ပါဘူးကျွန်တော်တော့ဘာဖြစ်လဲဆိုတော့ဒီပြောပါတယ်သူတို့ထောင်းနှစ်ခါကြာပြီးပြီးတာနောက်တစ်ခါမပွားချင်တော့ဘူ
း
ဒါပေမဲ့တန်းကြီးညညရဲ့စပီဆောင်ရဲ့အတွက်ပူချုပ်ခင်ညော့ကလာပြီးတော့ခေါ်တဲ့အခါကျတော့သူကနေပြီးတော့တစ်ခါပြန်ပြီးတော့ကူပါတယ်အဲဒီတော့ကူတဲ့အခါကျတော့နောက်ကျတော့ကိုကန်းမှာစစ်မတိုက်တော့ဘူး peace လို့ပေါ့ငြိမ်းချမ်းရေးရှိပါတယ်ရှိရတဲ့အခါပြီးတော့မှတစ်ခါပြန်ပြီးတော့လူတွေကဘယ်သူမှစစ်မတိုက်ဘဲနဲ့အေးချမ်းချမ်းခဏနေဖြစ်ပါတယ်ဒါပေမဲ့အဲ့ဒါလည်းနောက်ဆုံး2013လောက်မှာတစ်ခါပြန်ပြီးစစ်ဖြစ်တဲ့အခါကျတော့ကျင်းကျင်းပြီးဆုံးသွားတဲ့ခါကျခုဒီအရတော့ကိုကမှနှစ်ပွဲရှိနေပါတယ်အဲ့ဒီမှာ
နောက်တစ်ချက်ကျမစီဝင်စားတာဒီ Washington Post မှာပဲရေးထားတာပေါ့နော် Olive Yang နဲ့ပတ်သက်ပြီးတော့သူလောက်တာတွေကိုကြိုက်ချင်မှကြိုက်မှာပေါ့နော်ဆိုလိုတာဒီမူရီဆေးနဲ့ပတ်သက်တာတွေပါတယ်ဒါပေမဲ့လို့လေသူကခေါင်းဆောင်ခေါင်းတယောက်ဖြစ်တယ်ပေါ့နော်သူ့ကိုလေးစားကြတယ်လို့ဆိုပါတယ်အဲ့ဒီလေးစားတဲ့အချက်နဲ့ပတ်သက်ပြီးတော့ဇာနီတိတိလောက်ပြောပြပေးပါလားရှင
်ဟုတ်ပါတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ဒီတဲ့တော့အင်မတန်ကိုတဘောကောင်းပါတယ်ကျွန်တော်တို့ငငယ်တုန်းကဆိုရင်လည်းကျွန်တော်တို့ရဲ့အိမ်မှာစီးရင်လူတွေကကိုယ့်ဘာမှာစစ်ဖြစ်လို့မနေနိုင်လို့ရန်ကုန်မှာလာပြီးတော့အကူအညီတောင်းတဲ့လူတွေကိုလည်းအကုန်လုံးအကူအညီပေးပါတယ်ကိုယ့်ကံလူတွေကသူတို့ကလေးတွေကိုရန်ကုန်ခေါ်လာပြီးတော့မှသူတို့စာတင်ခြင်းလို့ကျွန်တော်တို့အိမ်မှာလာထားလာလဲကလေးတွေကိုလည်းအကုန်လုံးကိုကျွန်တော်တို့တော့ယူထားပြီးတော့မှပညာသင်ပေးပါတယ်လာရှိုးမှာလည်းကိုကမှစစ်ဖြစ်လို့မနေနိုင်လို့အကုန်လုံး refugee တွေကလာရှိုးရောက်လာပြီးတော့မှနေရမရှိတော့ကျွန်တော်တို့တော်ကသူရှိတဲ့နေရာတွေလာရှိုးကြီးမှာအိမ်မှာရှိတဲ့မြေတွေကိုပြန်ပြီးတော့ခွဲပေးပါတယ်သူတို့အိမ်မှာအိမ်သူတို့နေဖို့ဆိုပြီးတော့အိမ်မြေတွေကိုအကုန်လုံးပေးပါတယ်အဲဒါကြောင့်သူ့ကိုတည်တဲ့လူတွေကအကုန်လုံးသူ့ကိုအင်မတန်ကိုယူသေးပါတယ်သူကကောင်းဆောင်လို့ပဲအင်မတန်တဘောကောင်းပါတယ်ကျွန်တော်တို့ကစိတ်ထက်ပေမဲ့သူပေးတဲ့အခါကျလို့ရှိရင် तू ကသူ့ကိုယ်အတွက်ဘာမှ तू ချမ်းမထားအကုန်လုံးကို तू ကပေးတယ်ပြပြအကူအညီတောင်းလို့ရှိရင်လည်းအများအား तू ကအကူအညီပေးတယ်ငွေလိုရှိရင်လည်းငွေပေးတယ်ကျွန်တော်တို့အများအား तू ကိုတွေ့တယ်ဒီတော့ပေးတာကိုကျွန်တော်တို့ကမှတခြားလူပေးတာမတွေ့ဘူး
သူနဲ့ပတ်သက်ပြီးတော့ Washington Post မှာရေးထားတာမွေးတော့သူ့ရဲ့နာမည်
က Dancin Street နောက်ပြီးတော့နည်းနည်းကြည်လာတဲ့ခါကျတော့အကုန်လုံး Last Show မှာ Guardian Angel ကြောင်းပေါ်တဲ့ခါကျတော့အကုန်လုံးသူတို့မောင်းနှမတဲ့အကုန်လုံးအင်္ဂလိပ်နာမည်တွေရပါတယ်ဆိုသူရဲ့နာမည်က Olive ဆိုပြီးတော့ဖြစ်တယ်1927မှာကိုကမှာမွေးတယ်ကိုကကဗမာပြည်ထဲမှာပါတယ်ပြီးတော့မှသူတို့နည်းနည်းကြည်လာတဲ့ခါကျတော့ကျွန်တော်ရဲ့အမေရဲ့မောင်းနှမတွေအကုန်လုံးက Last Show မှာကြောင်းတက်တယ်ဘာဖြစ်လို့ဆိုကိုကမှာသူကြောင်းမရှိဘူး Last Show မှာသူ Missionary School ပေါ့ Catholic Nancy နဲ့ဖာဒါရင်းနဲ့ပွင့်ထားတဲ့ Guardian Angel ဆိုတဲ့ကျောင်းမှာကျောင်းလေးကျောင်းစာတက်ပါတယ်တဲ့ခါကျတော့သူတို့အင်္ဂလိပ်နာမည်လေးရတယ်အင်္ဂလိပ်စာလည်းသူတို့သင်ပါတယ်အိမ်မှာနေပြီးတော့ဒီဘက်ကဘာစစ်ဖြစ်တဲ့ခါကျတော့ဂျပန်တပ်တွေကအကုန်လုံးကိုကမှာရောက်လာပါတယ်ရောက်လာတဲ့ခါကျတော့ကျွန်တော်ရဲ့အဖိုးတွေက British တဲ့အစိုးရကိုသူတို့တစ္ဆာရှိတော့ဂျပန်နဲ့အတူတူပေါင်းမလုံနိုင်မလုံနိုင်တဲ့ခါကျတော့ဂျပန်ကကျွန်တော်ရဲ့အဖိုးဘွားတွေရဲ့နန်းတော်ပေါ့အကုန်လုံးကိုမီရှုပ်လိုက်ပါတယ်မီရှုပ်ရဲ့ခါကျတော့ကျွန်တော်ရဲ့အမေရဲ့မိသားစုခုလုံးကဒီရုပ်ပြီကိုဖွက်ပြေးသွားပါတယ်သူကခုံမင်းမှာပြီးတော့စစ်ဖြစ်တော့မှကျွန်တော်ရဲ့အဖိုးက British တွေရဲ့ American တွေရဲ့ KMT ပြုတ်ဆိုရရဲ့နဲ့ပေါင်းပြီးတော့ဂျပန်နဲ့ကိုအကုန်လုံးသူစစ်တိုက်ပါတယ်1943ခုနှစ်ကနေ45နှစ်ကြီးကိုတိုက်ပါတယ်1945နှစ်ကြီးကဘာစစ်ပြီးသွားတဲ့ခါကျတော့ကျွန်တော်မေယာမီတာစုတဲ့အကုန်လုံးဗမာပြည်ကိုကန်းပြည်နယ်ကိုပြန်လာတဲ့ခါကျတော့ British အစိုးရကျွန်တော်အဖိုးကိုစစ်သွင်းတော့ကူတဲ့အတွက် OBE ဆိုတော့လို့ Order by the British Empire ဆိုတဲ့ဘွဲကိုပေးပါတယ်အဲ့ဒါပြီးတော့ကျွန်တော်ရဖို့ကကိုကမျိုးစားကနေပြီးတော့ကိုကစော်ပွားဆိုပြီးတော့ဖြစ်သွားပါတယ်အစင်တက်သွားပါတယ်တက်သွားတဲ့ခါကျတော့ကျွန်တော်မိသားစုကစော်ပွားဆိုပြီးတော့ဖြစ်သွားပါတယ် So ဂျန်ချင်းဖင်ကျွန်တော်ရဖို့ပေါ့ကျွန်တော်ရအဖိုးဆုံးပြီးတဲ့ခါကျတော့ကျွန်တော်ရဲ့ဦးလေးရန်ချင်းဆိုင်ဆိုတော့အက်ဒဝတ်ယန်ကနေပြီးတော့ဆော်ပါဖြစ်သွားပါတယ
်။ဇာနီရဲ့အတော်ကိုဇာနီနောက်ဆုံးတွေ့ခဲ့တဲ့အချိန်ကဘယ်ချိန်မှလဲရှင
်1989ခုနှစ်မှာဖြစ်ပါတယ
်။ခုကြီးလာတဲ့အခါကျတော့သူနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ဟိုပြောလို့သူဟာဒီကိုကန်တပ်သားတွေအတွက်ကိုဥဆောင်ပြီးတော့ပေါ့နော်အားလုံးကိုသူစောင့်ရှောက်ခဲ့တယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဇာနီရဲ့အမြင်ကိုပေါ့နော်
ကျွန်တော်ပြောလို့ပဲကျွန်တော်တို့ရန်ကုန်မှာနေတော့ငါကိုကန်းကနေပြီးတော့လူတွေကသူတို့ကလေးတွေခေါ်လာတယ်ရန်ကုန်ကိုခေါ်လာတယ်ဘာလို့လဲဆိုတော့ကိုကန်းမကစစ်ဖြစ်တော့နေလို့မကောင်းဘူးအဲ့တော့ရန်ကုန်ကိုခေါ်လာတယ်ခေါ်လာပြီးတော့သူတို့ရဲ့ကလေးတွေကိုကြောင်းတက်စေချင်တော့ကျွန်တော်ရဲ့အတော်စီမံထားပါတယ်ကျွန်တော်အတော်ကအကုန်လုံးကိုယူပါတယ်ကလေးတွေကိုယူပြီးတော့ကြောင်းပို့တယ်ကျွန်တော်ကိုချွေးထားတယ်အိမ်မှာထားတယ်ဆိုတော့ကျွန်တော်တို့အိမ်မှာကစားဖို့ကလေးတွေအများကြီးပဲသူကကိုကန်လူမျိုးတွေလို့တခုလို့လို့ရှိရင်လည်းသူအများအားသူကပေးပါတယ်ပြီးတော့ကိုကန်လူတွေကသူတို့အတွက်ကောင်းဆောင်အများအားသူကလိုချင်တယ်ကျွန်တော်ရဲ့တော်ကကိုကန်လူတွေရဲ့ကောင်းဆောင်လုပ်ခဲ့တယ်ဆိုတော့သူတွေကအကုန်လုံးသူကျေးဇူးတင်တယ်ယူသေးတယ်အဲကြောင့်တနင်္ဂနွေလုံးမှာရှိတယ်ကိုကန်လူတွေအကုန်လုံးကเนี่ยตะกาลาပြီးတော့အကုန်လုံးသူကိုနောက်ဆုံးလာပြီးတော့တကာတတော်ကြပါတယ
်နောက်တစ်ချက်ဇာနီတို့တော့ Olive နဲ့ပတ်သက်ပြီးတော့စိတ်ဝင်စားတာက Washington Post နိုင်မှာဖော်ပြထားတာကသူကယောက်ျားဆန်နေဆိုပေမဲ့လို့လေလူကြီးချင်းစီစဉ်နဲ့အိမ်တောင်ချခံခဲ့ရတယ်ဆိုတဲ့အချက်ပါပဲအဲ့ဒါနဲ့ပတ်သက်ပြီးတော့လည်းနည်းနည်းရှင်းပြပေးပါလား
ဟုတ်ပါတယ်သူ20လောက်မှာကျွန်တော်တို့ဖိုးဖွားတွေရှိတော့ကတာမူလျင်ဆိုတဲ့မျိုးကမျိုးစားနဲ့ကျွန်တော်ရဲ့အတော်ကိုပေးစားပါတယ
်
ပေးစားပြီးမှတစ်နှစ်လောက်ပဲသူတို့အိမ်ထောင်ကြပါတယ်ကျွန်တော်ရဲ့အတော်ကသူအိမ်ထောင်နဲ့မန်နေဂျာမအောင
်
ဆိုတော့ကျွန်တော်ရဲ့ဝန်ကွယ်သူတယောက်ရှိပါတယ်ကျွန်တော်ရဲ့အတော်ရဲ့အသားတယောက်ရှိပါတယ်ကျွန်တော်ရဲ့အတော်ရဲ့အသားကခြားဦးလေးတွေနဲ့အတော်တွေနဲ့အတူတူကြီးလာပါတယ်ကျွန်တော်ရဲ့အတော်ကတော့ဒီတဲ့အတိုင်းပဲစစ်တဲ့ဝင်ပြီးတော့ကိုကန်ကောင်းဆောင်ဖြစ်သွားပါတယ
်ဆိုတော့အဲ့ဒီခေတ်တုန်းကအမျိုးသမီးတယောက်အနေနဲ့တနက်ကင်ပြီးတော့ကောင်းဆောင်လှုပ်ဖို့ဆိုရဲဟာကတမအမျိုးသမီးတွေမစင်စားရတဲ့ဘဝပေါ့နော်သူကယောက်ျားလဲဆန်တယ်နောက်ပြီးတော့တတ္တိလဲရှိတဲ့ပုံပေါ်ပါတယ
်အဲ့ဒီတုန်းကမကြားဘူးပါဘူးပြင်တဲ့ရာဇဝင်မှာဆိုရင်တော့ Joan of Arc ဆိုတာရှိပါတယ
်ဟုတ်ကဲ
့ဒီတိုင်းမှာပဲသူကမျိုးသားဝဆဝတ်ပြီးတော့သူရဲ့စစ်တပ်ကိုကောင်းဆောင်ဖြစ်သွားပြီးတော့မှရန်သူကိုအကုန်လုံးတိုက်ပါတယ်ဒီအပြင် ကိုကန်ကလူမျိုးတွေကလည်းသူတို့အကုန်လုံးကကောင်းဆောင်လို့တယ်ကောင်းဆောင်လို့တော့သူကကောင်းဆောင်လို့တဲ့အခါကျတော့သူတွေကအကုန်လုံးသဘောကျပါတယ်သူအကိုတွေကအိမ်ထောင်ကျပြီးတော့မြို့မှာကြောင်းပြီးတော့အေးအေးဆေးဆေးတော့နေကြတယ်ဒါပေမဲ့ကိုကန်ကလူတွေအတွက်ဘယ်သူမှလုံးမဲ့လူမရှိတဲ့အခါကျတော့ကျွန်တော်ရဲ့အတော်နေပြီးတော့ကိုကန်ကိုပြောင်းပြီးတော့ဒီလူတွေကိုအကုန်လုံးကိုကူပါတယ
်ဆိုတော့သူ့ဘဝကတော်တော်လေးကိုအတွေ့အကြုံနေတယ်ရှိတယ်သူဘဝမှာတန်ဖိုးရှိရှိနေသွားရတယ်လို့လည်းယူဆရမှာပေါ့နော
်ဟုတ်ပါတယ်အမတန်ကောင်းတာတွေလည်းရှိတယ်ခံရတာတွေလည်းအများကြီးရှိပါတယ
်
ထောင်ကြတာတွေရတက်တာတွေလည်းရှိရစင်ရတဲ့ဟာလည်းရှိတယ်ခံစားရတာတွေလည
်း
ရှိတယ်ဒါမျိုးမျိုးပါပဲကျွန်တော်ရဲ့အမေရိကန်လူမျိုးတွေရောက်မှကျွန်တော်ကိုပြောပါတယ်ကျွန်တော်ရဲ့အတော်ကကြားလဲကြားဘူးရယ်သူတို့တဘောလဲကြားပါတယ်
Cause it only serves to make me more determined to achieve my final goal.
ဒေါ်လာလာဒန်စီစဉ်တိဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတုတ္တဆုံလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့တက်ကြီးရွယ်အိုနှုံတိုးလာနေတာနဲ့အခုလအတွင်ဖြစ်တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုအောင်အောင်နဲ့တူနန်းလောင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။ American ပြည်သူမှာအသက်65နှစ်ကျော်သူအရေအတွက်ဟာလင်းလင်းမြတ်မြတ်တိုးလာနေပြီးအဲ့ဒီထဲကတချို့ဟာနိုင်ငံရဲ့ချမ်းမွေးမွေးဖွားသူတွေဖြစ်ပါတယ်။ရွှေပြောင်းအခြေချနေထိုင်သူအများပြားရှိတဲ့နယူးယောက်လိုမျိုးမှာဆိုရင်လေတက်ဂရစ်2020မှာ65နှစ်ကျော်တဲ့ဦးရဟာအများဆုံးတိုးလာနေတာကြောင့်ပြည်သူ့ဆောင်ရှောက်ရေးဌာနတွေအနေနဲ့လုံလုံလောက်လောက်ဝန်ဆောင်မှုပေးဖို့အခက်အခဲတွေကြုံလာနိုင်ပါတယ်။အခုချိန်မှာတော့ဒေးဇီတက်ကြီးဂေယာမန်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြီးရိုရီယာအချင်းချင်းတွေ့ဆုံဆူတောင်းကြသလိုဟာလာအစားအစာတွေလည်းစားနိုင်ပြီးတပတ်ကို၃ရက်လေ့ကျင့်ခန်းလုပ်ပါတယ်။အမေရိကန်ပြည်ထောင်စုကိုအခုနောက်ပိုင်းရွှေပြောင်းအခြေချနေထိုင်လာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်ပြီးတက်ကြီးရိုရီအဓိကတွေ့ကျင်ရတဲ့စိန်ခေါ်မှုကတော့ဘာသာစကားပြဿနာပါ။ဘင်္ဂလားဒေ့ရှ်ကရွှေပြောင်းလာသူဂျဟန်အာရာအာမင်က
ဒီကိုဆက်ရောက်တော့အင်္ဂလိပ်လိုတလုံးမှမသိပါဘူး။အခုလည်းမတက်ဘူးဆိုတော့အရာဝန်တိုင်းစဉ်းစားမိတာကနောက်တစ်နေ့ကိုဘယ်လိုဖြတ်တန်းရမလဲဆိုတာပါ။
လူများပြားနဲ့တွေ့ဆုံစကားပြောခွင့်မရပဲအထူးကြံချင်းမျိုးကိုအခုလိုတက်ကြီးရွယ်အိုရွှေပြောင်းချစ်ချနေထိုင်သူတွေရင်ဆိုင်ရလေရှိပါတယ်အထူးသဖြင့်ဘာသာစကားအခက်အခဲကြောင့်ဖြစ်တယ်လို့အနာဂတ်မျိုးပြစင်တာရဲ့အကြီးတန်းသူတွေသည် Christian Gonzalez Rivera ကပြောပါတယ
် Very often you will find older people who feel isolated because their grandchildren
ဘာကြောင့်လဲဆိုလို့ပဲတက်ကြီးရွယ်အိုတွေကအထူးကြံလေးရှိတာကိုတွေ့ရမှာပါသူတို့မိတွေကလည်းသူတို့ဘာသာစကားဟိုမတက်ကြတော့ပဲအမေရိကန်ယဉ်ကျေးမှုနဲ့ပိုနီးစပ်ကုန်ပါတယ်ဆိုတော့ဟိုလုံးကသူတို့နိုင်ငံမှာနေလာခဲ့တဲ့ပုံစံမျိုးနဲ့အခုအနေထားကကွာခြားပါတယ
်ဒေးဇီတက်ကြီးကရာကိုတောင်အရှအသင်းအဖွဲ့တစ်ခုဖြစ်တဲ့ India Home အဖွဲ့ကစီမံခန့်ခွဲတာဖြစ်ပြီးတက်ကြီးရွယ်အိုတွေရင်ဆိုင်နေရတဲ့အထူးကြံမှုကိုရောပါအောင်အစီအစဉ်တွေဆောင်ရွက်ပေးပါတယ်အစိုးရရဲ့ထောက်ပံ့ခြင်းမရသူတွေအပါအဝင်တက်ကြီးရွယ်အိုတွေအနေနဲ့မိသားစုနဲ့နေနေအောင်လဲစီစဉ်ပေးပါတယ်ဒေးဇီတက်ကြီးကရာရဲ့ညွှန်ကြားရေးမှူး Dilla Frost Nagis Ahmed က
Our people are more conservative and more religious and family oriented so they want to be with
ကျမတို့လူတွေကရှေးရိုးဆန်ပြီးဘာသာတရားကိုးဆိုင်တယ်လို့မိသားစုကိုလည်းခင်တွဲတယ်ဆိုတော့မိသားစုနဲ့အတူနေကျင်ကြပါတယ်ဒါပေမဲ့လည်းအခုဆိုရင်မိသားစုနဲ့နေဖို့ဆိုတာဟာခက်ခဲပြီးသူတို့သားသမီးတွေဟာလည်းစဉ်းရဲကြပါတယ
်အထူးကြံစမှုကိုခံစားနေရတဲ့တက်ကြီးရွယ်တွေထဲမှာအမေရိကမှာအခြေကျပြီးသားလူတွေလည်းပါပါတယ်ဘာဟာရက်ရှာဟာလွန်ခဲ့တဲ့25နှစ်ကတည်းကအိန္ဒိယကနေရွှေ့ပြောင်းအခြေချလာတာပါအခုကမှတော့အိန္ဒိယဟုတ်မြတ်ဆက်သွယ်ပေါင်းကူပေးရေးအစီအစဉ်တွေကြောင်းပျော်ရွှင်ရတယ်လို့ဆိုရတယ
် You have to develop yourself how to talk how to behave with other people
ကိုပါတာအဆင်ပြေအောင်နေရတာပါပဲဘယ်လိုပြောဆိုရမလဲတခြားသူတွေနဲ့ဘယ်လိုစကားပြောမလဲကိုပါတာလည်းမငြင်းငွေ့ရအောင်ဘာတွေလုပ်မလဲတခြားသူတွေကိုဘယ်လိုဖြောပြမလဲဆိုတာတွေကိုလေ့လာရပါတယ်အဲ့ဒါဆိုရင်ကိုယ့်အရေးချင်းကိုလည်းတခြားသူတွေကိုပြလို့ရတယ်လေ
အဓိကအကြဆုံးကတော့ကျမကြီးကောင်းအောင်လုပ်ပြီးတော့စိတ်ဝင်စားတာတစ်ခုခုကိုလုပ်နေဖို့ပဲဖြစ်တယ်လို့ရှားကပြောပါတယ်ခင်ဗျာအ
အခုတော့အမေရိကန်ပြည်အောင်စုမှာဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့တမိုင်းတွင်နေ့ရက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးရမယ်1989ခုနှစ်ဩဂုတ်လ9ရက်နေ့ကပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာကျင်းပတဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာညီလာခံအကြောင်းနဲ့ဆက်လိုက်အောင်လာနန်းလောင်ရေအဲ့ဒီညီလာခံမှာဒီအမျိုးသားပြည်ညင်စာတမ်းမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါဒါဟာ18ရာစုခေတ်ရဲ့အသိအမြင်တိုးတက်လာမှုကိုရောင်မြန်ဟန့်နေတာဖြစ်ပြီးတော့အစိုးရရဲ့အာဏာဟာလူလူတွေကနေဆင်းသက်လာတာလူသားတွေမှာမွေးရပါအခွင့်အရေးတွေရှိတာအစိုးရအဖွဲ့အတွင်းအာဏာချိန်ခွင်ရှာညိတာအထွေထွေအုပ်ချုပ်ခွင့်အာဏာကိုနိုင်ငံတော်အစိုးရကရယူပြီးဒေသဆိုင်ရာအုပ်ချုပ်ခွင့်အာဏာကိုဒေသအစိုးရကိုပေးအပ်တာနောက်ဒီလူသားတိုင်းမှာမွေးရပါညီမျှတဲ့အခွင့်အရေးရှိပြီးတော့သူတို့ကိုဒန်းတူဆက်ဆံဖို့လိုအပ်တာစတဲ့အကြောင်းအရာတွေကိုထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာပါ
American ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဥပဒေရဲ့ဏီတန်းအစမှာ We the peopleကျွန်တော်တို့လူထုဆိုပြီးတော့အစချီရေးသားထားတာဟာလည်းအထူးခြားဆုံးဖြစ်တယ်လို့သမိုင်းပညာရှင်တွေကအယုံကြည်ထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသား Henry Fonda ကဖွဲ့စည်းပုံအခြေခံဥပဒေဏ္ဍန်ကိုအခုလိုအသံသွင်းထားပါတယ်
။ We the people of the United States in order to form a more perfect union, establish justice,ensure domestic tranquility
American ပြည်ထောင်စုကလူထုတွေအနေနဲ့အဖက်ဖက်ကပြည်စုံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ဖို့တရားဥပဒေစနစ်ထူထောင်ဖို့ရက်ရွာအေဂျင့်တာယာဖို့အကာအကွယ်ပေးဖို့အထွေထွေလူမှုဖူလုံရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ရရှိထားတဲ့လွတ်လပ်ရေးအနှစ်သာရတွေမပြောက်ပြတ်ဖို့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးအကောင့်ထဲပေါ်ရပါမယ်လို့တရုတ်ဆောင် Henry Fonda ကပြောသွားတာ
ပါဖွဲ့စည်းပုံဥပဒေဏ္ဍန်ကဖော်ပြချက်တွေကိုအကောင့်ထဲပေါ်နိုင်မဲ့ဥပဒေစီမင်းစီကံတွေကိုဒီဖွဲ့စည်းပုံတစ်ခုလုံးမှာအသေးစိတ်ရေးသားဖော်ပြထားတာလည်းဖြစ်ပါတယ်
အခုတခါဆက်လက်တင်ပြပေးလို့တဲ့အကြောင်းအရာကတော့1904ခုနှစ်ဩဂုတ်လ9ရက်နေ့မှာမွေးဖွားခဲ့တဲ့ Nobel ဆုရှင်တယောက်အကြောင်းပါ Ralph Bunche ကို Michigan ပြည်နယ် Detroit မြို့မှာမွေးဖွားခဲ့ပါတယ်ခြေတလုံးအိမ်တိုင်းလှည့်လည်နေတဲ့စံသဆရာတဦးရဲ့သားဖြစ်သူ Ralph ဟာတက္ကသိုလ်နဲ့ကုလသမဂ္ဂမှာအလုပ်လုပ်ကင်နေစဉ်အတွင်းဒေါက်တာဘွဲ့ရခဲ့သူပထမဆုံး African American အမျိုးသားတဦးဖြစ်တဲ့အပြင်အသားအရောင်ရှိသူတွေထဲမှာလဲနိုဘယ်ဆုရရှိတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ
်။ Ralph Bunche ဟာ Los Angeles အထက်တန်းကျောင်းသုံးကလည်းအတော်ဆုံးကျောင်းသားတွေထဲမှာပါဝင်ပြီးစကားစစ်ထုတ်ပွဲတွေမှာကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပါတယ်။အထက်တန်းကျောင်းနေစဉ်အတန်းထဲမှာပထမရခဲ့သလို Los Angeles မြို့က California တက္ကသိုလ်နဲ့ Harvard တက္ကသိုလ်တွေကနေလည်းဖွဲ့ရခဲ့ပါတယ်။1948ခုနှစ်မှာ Israel နိုင်ငံတည်ထောင်ခဲ့တာကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်မာမှုတွေကြီးထွားလာချိန်မှာ Bunche ဟာကုလသမဂ္ဂမှာအလုပ်လုပ်ကင်နေပြီးတော့ Arab Israel ပထမစစ်ပွဲအတွင်းကြားဝင်စစ်ဆင်ညီနိုင်မှုအဖြစ်ဆောင်ရွက်ခဲ့ပါတယ်ကောအောင
်ကုလသမဂ္ဂစစ်ဆင်ညီနိုင်မှုလှုပ်ကြံခံရချိန်မှာ Bunche ဟာအဲ့ဒီစစ်ဆင်ညီနိုင်မှုတာဝန်ကိုယူခဲ့ပြီး1949ခုနှစ်မှာအပြစ်ခတ်ရစေးသဘောတူညီမှုရအောင်ဆောင်ရွက်ခဲ့ပါတယ်ဒါအပြင်ကွန်ဂိုကက်ရှမီးယားနဲ့ Cyprus နိုင်ငံတွေမှာလည်းကြားဝင်စစ်ဆင်ဖြစ်ရှင်းခဲ့ပါတယ်Arab Israel ပြည်ပကမှာ Bunche ဟာအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့် American သမ္မတ Henry Truman နဲ့ Britain ဝန်ကြီးချုပ် Winston Churchill တို့ကိုကျော်လွန်ပြီး1950ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုရရှိခဲ့ပါတယ်။ American ပြည်ထောင်စုရဲ့အသားအရောင်ခွဲခြားမှုအရှိန်ကောင်းတဲ့ကာလမှာ Bunche ရဲ့အောင်မြင်မှုဟာ African American တွေကိုစားဂုဏ်ယူစရာလည်းဖြစ်နေပါတယ်
။ဘာကလေးကယ်လီဖိုးနီးယားတက္ကသိုလ်က African American တွေအကြောင်းလေ့လာသူပေါမောက်ခ Charles Henry က Ralph Bunche ရဲ့အောင်မြင်မှုဟာအပြောင်းအလဲအတွက်အရေးပါတယ်လို့ပြောဆိုခဲ့ပါတယ်။ Bunche ဟာ American ပြည်သူအခွင့်အရေးလှုပ်ရှားမှုတွေထဲမှာလည်းပါဝင်ခဲ့ပြီးတော့လူမဲကောင်းဆောင် Martin Luther King Jr. နဲ့အတူအခမ်းအနားတွေကိုတက်ရောက်ခဲ့ပူးတယ်လေ။1982ခုနှစ်အသက်68နှစ်အရွယ်မှာ Ralph Bunche ကွယ်လွန်ခဲ့ပြီးတဲ့နောက်သူအထိမ်အမှတ်ပန်းချံတစ်ခုကိုနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦမှာဂုဏ်ပြုဆောက်လုပ်ထားပါတယ
်ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆော်လင်အမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနက်ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရရှင်အခုသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရပါတော့မယ်မြန်မာနိုင်ငံမှာ online marketing လုပ်နေကြတဲ့အခြေအနေဘယ်လောက်အထိခရီးပေါက်နေပြီလဲဒါကိုလုပ်ဖို့နည်းပညာပိုင်းကျွမ်းကျင်မှုမှာဘာတွေလိုအပ်သလဲ online marketing ရဲ့ရှေ့အလားအလာနဲ့လက်ရှိ internet အမြန်နှုန်းကရောအလုပ်ဖြစ်လောက်တဲ့အခြေအနေမှာရှိသလားစတဲ့အကြောင်းအရာတွေကို digital gateway company ပူရဲတည်ထောင်ထားတဲ့ Matt Sandy စိန်သိန်းကို VOA studio မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်ဒုတိယပိုင်းကိုဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာနှာစင်နိုင်ပါပြီရှင်
ဆိုတော့ဒီ
online marketing ကိုမျိုးကြီးပြကြီးတွေမဟုတ်ဘဲနဲ့တော်တိုင်းမျိုးအလတ်စားလေးတွေအသေးစားလေးတွေအဲ့ဒီမှာတွေရောအလုပ်ဖြစ်ပြီလားအဲ့ဒီကလုပ်ငန်းရှင်တွေကရောဒီအကြောင်းသိကြပြီလား
ဟုတ်ဖြစ်တယ်ရှင်ဘယ်လိုလဲဆိုတော့သူကအဝါမော်နော်အဓိက e-commerce ပေါ့ e-commerce အကြောင်းလှည့်လာပါမနော်လှည့်လာဆိုတော့ဒီတို့ပစ္စည်းရောင်းတယ်ပစ္စည်းရောင်းတဲ့ခါကျလို့ရှိရင်ဆန်ရုစီမှာတုံးနေတဲ့ဟာကဒီ website တွေအမှန်တိုင်းဒီနိုင်ငံမှာဆိုလို့ရှိရင်တုံးနေဆိုလို့ရှိရင်ကိုတို့ပစ္စည်းဝယ်မယ်ဆို Amazon တို့ဘာတို့တော့ဝယ်ဖို့ရှိမယ်ပေါ့နော်ဒါပေမဲ့ဆန်ရုအနေနဲ့အဲ့ဒီ site ကြီးတွေဆန်ရုစီမှာရှိလဲမထူးအဓိကဆန်ရုဒီအဓိက payment ပိုင်းလဲအစင်းမဖြစ်ကြသေးရပါတာပေါ့နော်အဲ့တော့ဆန်ရုဒီအယောင်းဝယ်တွေအကုန်လုံးကလဲဘယ်ပေါ်ရောက်လာလဲဆို Facebook ပေါ်ရောက်လာတယ်အဲ့ချိန်မှာအဲ့ဒီဟာကိုတုံးပြီးတော့ဝယ်ယူမှာတုံးနေတဲ့လူတော်တော်များနေရလူတွေများအကုန်အဲ့သူတို့အနေနဲ့ကျတော့ဒီပစ္စည်းလိုချင်တယ်သူတို့ကြည့်ချင်တယ်ဒါပေမဲ့သူတို့တကယ်တွေ့နိုင်တဲ့နေရာကြီးကဟို gate တစ်ခုอ่ะဗာလဲဆိုဒီ Facebook ပေါ်မှာပဲရှိရဲအဲ့တော့သူတို့လာရဲဆိုတော့နေရာလူတွေကိုရောက်ချင်လို့ရှိရင် Facebook သုံးတာတော့တော်တော်ထိရောက်တယ်ပေါ့အဲ့ဒါတော့ scenario experience ရလဲပါတာပေါ့နော
်ဟိုနေရာလူတွေဆိုရင် Facebook တော်တော်အစ်စ်ပဲဒါစိတ်ဝင်စားဖို့ကောင်းတာဟု
တ်ကဲ့ရှင်ဟုတ
်ကျွန်တော်ကမြို့ကြီးပြကြီးတွေမှာပဲဒီကိစ္စကကျေပြန့်တယ်ထင်တာဟိုကနေမှာတော့မှပူကျေပြန့်တယ်တော့ဖြစ်နေတ
ာဘာလို့လဲဆိုတော့အရင်ဟိုခေါင်းထဲမြို့တွေမှာတော့တို့ internet coverage ပေါ့နော်ဒီ internet ကရနေပြီဆိုတော့တို့ပထမဆုံးခုနစနေပြောလို့ internet လို့ပြောလိုက်တယ်တို့ Google လည်းမသွားဘူး Wikipedia လည်းမသွား Facebook ကနေစပြီဖုန်းဆိုင်
ကနေတိုင်းမလားဆိုရင် internet မသုံးဘူး Facebook သုံးတယ်လို့ပြောတာပေါ့
အဲ့တော့ဒါတို့စီကိုရောက်ဖို့အလွယ်ဆုံးပဲအရင်တော့ဆိုလို့ရှင်တော့တို့ဒီ last in thoma magazine တွေပါတယ်မှာတို့ကြော်ညာဖြစ်ကောင်းဖြစ်လိမ့်မယ်ဒါပေမဲ့အဲ့ဒါသိကြသွားလိမ့်မယ်ပေါ့နော်ဒါပေမဲ့အဓိကရောက်မယ်ဆိုလို့ရှင်အဲ့ရနေသွားရင်တော့ဒီ Facebook ကသွားရင်တော့နေရလူတွေစီတော့တော်တော်ရောက်ပါတယ်
ဆိုတော့ဒီ online marketing လုပ်တဲ့မဆန်နေလို့လူမျိုးတွေနေပါအဲ့လိုလူတွေအနေနဲ့ကရောအဲ့လိုလူမျိုးကောဘာများတော်တော်များပြီလားဒါကနိပညာပိုင်းအရာရောဒီလူတွေကဘလောက်ထိကျွန်းကျွန်းကျင်ကျင် high tech ပေါ့တိတ်မြင့်မြင့်တက်ဖို့လို့လေ
ဟုတ်ကဲ့ဒီဟာကကြတော့ဗောနော်ဒီ digital marketing အလုပ်ကကြတော့သူကနှစ်ခု skill နှစ်ခုလိုတာဗောနော် marketing skill လို့မယ်ပြီးတော့ခုနပြော technical skill လို့မယ်ဗောနော်အဓိကကတော့ general marketing ကတော့ strategy နဲ့သွားရဖြစ်တဲ့အတွက်ဒီဟာကိုသူတို့ဘလို့ဈေးကွက်ကိုမပြတ်လည်လာနေတဲ့ဟာမျိုးလို့လို့ရဗောနော်နောက်တစ်ခုက technical skill ဆိုတော့ Facebook အတွက်ကတော့အရင်မလိုဘူးဒီ social media တော့တော်ရမ်းမလိုဒါပေမဲ့သူကဒီထက်ပို့ပြီးသွားမယ် Facebook တက်ပို့ပြီးသွားမယ်ထားပါတော့အခု Google တို့ဘာလို့သုံးမယ်ဆန်တို့ပြောဒီ SEO ဗောနော် SEO ဆိုတာဒီ search engine optimization လို့ခေါ်ရဲအခုပစ္စည်းတစ်ခုကိုရှာလိုက်လို့ရှင်အခုပစ္စည်းက Google ရဲ့ first page မှာရောက်နေတယ်ပထမဆုံးမျက်နှာမှာရောက်နေတဲ့ဟာမျိုးဗောနော်အဲ့လိုမျိုးသုံးမယ်ဆိုလို့ရှင်သူက technical skills လို့ရဲဗောနော်အဲ့တော့စနေဈေးကွက်ကိုပြန်ကြည့်လိုက်တယ်ဆန်တို့ဒီ service ကိုပေးနေတဲ့လူတွေဘက်ကပြန်ကြည့်လိုက်တဲ့အချိန်မှာလွန်ခဲ့တဲ့3နှစ်နဲ့ရှင်လိုက်လို့ရှင်ရဲ့နှစ်ဆသုံးဆလောက်ကိုပို့တက်လာပါတယ်ဒီ agency တွေပေါ့နော် marketing agency တွေရှိရဲ consultation တွေရှိလာရဲအဲ့တော့အဲ့ဟာကောင်းလဲကောင်းလဲကို demand ကလည်းများနေစံဘက်ကထားပါတော့ဒီဟိုစီးပွားရေးလုပ်ငန်းရှင်တွေအများကြီးကိုရှိတဲ့ဟို agency နှစ်ခုသုံးခုတည်းအကုန်လုံး service ပေးလို့မရအောင်အဲ့တော့သူ့အနေနဲ့ကြတော့သူ့တို့ service ပြန်ပေးမဲ့ company အများကြီးလည်းပြန်လို့ရပေါ့နော်အဲ့ဟာတခုတော့ကောင်းတာရှိရဲဒါပေမဲ့ဘာဖြစ်လာလဲဆိုလို့ရှင်အရန်ဟိုဈေးကွက်ကအရန်ဟိုစံဘယ်လိုပြောမလဲရောဟိုဟိုရှုပ်ချက်ခတ်လာပါတော့ရှုပ်ချက်ခတ်လာရှေ့ဒီလိုမျိုးဟို market price တွေတိတ်ပြီးတော့မရှိတော့တာရှေ့ရဲ့ rate တွေကလည်းကျွန်တို့ဒီတစ်ခုကိုကျွန်တို့ charge လုပ်မယ်ဆိုလို့ရှိရင်သူများတွေကဒီထက်ပိုပြီးတော့နေပြီးတော့ charge လုပ်နိုင်တယ်အဲ့လိုမျိုးဟိုပြဿနာလေးတွေတော့ရှိရဲပေါ့နော်ဒါပေမဲ့ market အနေနဲ့ကြည့်မယ်ဆိုလို့ရှင်တော့အရင်တက်လာတယ်လို့မြင်တယ်ဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှင် skill ဘိုင်းမှာတော့နည်းနည်းလိုသေးတယ်လို့ထင်ပါတယ်ရှင်စံရုပ်ပါ
ရှေ့လာလာအနေနဲ့ရောဒီ market ရဲ့ဒီ digital marketing online marketing ရဲ့ရှေ့လာလာကရော
အလားလာတော့အရန်ကောင်းတော့တယ်ဒါပေမဲ့တခုရှိနိုင်တယ်ဘာလို့လဲဆိုစန်ရိုးကဟိုစနီးနေလည်းပြောမယ်ဆိုလို့ရှင်ပေါ့နော်ဒီစနီးကပို့ပြီးအားပေးတာက Google ကိုတုံးတာရော website ကိုတုံးတာရောပို့အားပေးတယ်တခုခုရှာမယ်ဆိုလို့ရှင် Facebook ပေါ်မှာသွားရှာမယ်စာဒီဘက်ကနေတော့မယ်ဆိုလို့ရှင်ဟိုအကွယ် search ဖို့ဖြစ်တာပေါ့နော်ရှာဖွင့်နိုင်တဲ့ဟာမျိုးဖြစ်တယ် website ကို information တွေ website မှာတင်လာရဆိုလို့ရှင်အကိုပဲချိန်သွားရှာရှာရတယ်ဒါပေမဲ့အကိုအဲ့ Facebook ပေါ် information အကိုဘလို့သွားပြန်ရှာမလဲ timeline ရာနဲ့အများကြီးပြန်ရှာမယ် categories လည်းမရှိဘူ
း
ဒါပေမဲ့ Facebook ကသူ့ဘက်က feature တွေပြောင်းလာမယ်ဆိုရင်ပေါ့ထားပါတော့ဒါသူက website လိုပုံစံမျိုးတွေလုပ်လာမယ်ထားပါတော့ဒီအကိုအနေနဲ့ categories တွေခွဲလို့ရလာမယ်ဆိုလို့ရှင်တော့ဒီ market က Facebook market ကြီးကတော့ကျန်ခဲ့မယ်ပေါ့နော်ဒါပေမဲ့ digital marketing အနေနဲ့ပြောမယ်ဆိုလို့ရှင် service ကိုပေးနေတဲ့company တွေကလည်းဒီ Google ဘက်ကိုလှည့်ကြည့်တဲ့လို့ထင်တယ်ပေါ့နော်ဒါကရေရှည်ခံမဲ့ဟို sustainable ဖြစ်မဲ့ပုံစံမျိုးသွားမှာပါရှင်ဒီ marketing ကကျတော့
ဗမာပြည်ရဲ့လက်ရှိဒီ internet connection ပေါ့နော်အဲ့ဒါကရောဒီ marketing online marketing ကောင်းကောင်းလုပ်နိုင်ဖို့အတွက်ဒီ market ကြီးဖွံ့ဖြိုးဖို့အတွက်တိုးတက်ဖို့အတွက
်
အခြေခံအကောင်းဖြစ်နေပြီလားဒီဝိုင်းလေးလဲနေတာတို့ပါတ
ော့အဝိုင်းလေးလဲဆိုတာတော်တော်ရှားသွားပါပြီတော်တော်ရှားသွားရင်ဆိုတော့ဟုတ်ဆန်တို့ဒီနယ်ဘက်ကိုသွားရင်တော့မှအရန်မြန်နေပေါ့နော်အရန်မြန်တာမျိုးကြုံနေဒီအဝိုင်းမလဲတော့ကိစ္စနှစ်နှစ်လောက်တော့ရှိပြီနဲ့တူစနေသတိထားမိလောက်ပေါ့နော်ရောက်စားတော့နည်းနည်း
online marketing လုပ်တဲ့လူတွေတော်တော်ဒါသတင်းကောင်းပဲပေါ့ဟုတ်
တယ်အရင်တော့ဆိုရင်ဟိုဘာလို့ဆန်တို့ကကြတော့ site တွေအများကြီးကိုကြည့်ရတယ်တစ်ချိန်နဲ့အချိန်လုံးအချိန်နဲ့အများတင်နေရ post လုပ်နေရတယ်ရှိရောအကယ်၍ internet တော့မကောင်းလို့ရှိရင်ဆန်တို့ကကြတော့အလုပ်လုပ်လို့အဆင်မပြေဘူးပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာအဲ့ဒီဘက်ကလည်းတော်တော်တိုးတက်လာ internet service provider provider ဘောနော် internet service ပေးနေတဲ့ဟိုအရာလည်း company တွေကလည်းများလာတယ်တဖြစ်ဖြစ်နေဟိုဈေးကလည်းဟိုတက်နိုင်လောက်တဲ့ဟိုဟာဖြစ်လာရှင်နေရာလောက်ဖြစ်လာ
ဟုတ်ပြီနောက်တစ်ခုကကျွန်တော် messaging တစ်ခုလုပ်နေတဲ့ Giggles ပေါ့နော် Giggles ဆိုပြီးတော့မျိုးသမီးတွေနဲ့နှီးပညာနဲ့ဆိုတော့ Giggles ကဘာလဲဘာတွေလုပ်နေတာလဲ Giggles
ဟုတ်Giggles လို့ပြောလိုက်လို့ရှင်တော့အစရုပ်ဒီမြန်မာလိုဟိုဥစားအဓိကနားလဲလွယ်အောင်ပြောမယ်ဆိုလို့ရှင်တော့မြန်မာအမျိုးသမီးနှီးပညာရှင်အဖွဲ့အစည်းပေါ့နော်အဲ့တော့ဘာလုပ်လဲဆိုလို့ရှင်စရုပ်ကဒီဟိုနှီးပညာနယ်ပယ်ထဲမှာရှိတဲ့အမျိုးသမီးတွေပေါ့နော်ဒီရှိနေပြီလားအမျိုးသမီးတွေဥစားရာဒီပို့ပြီးတော့စရုပ်ဒီနှီးပညာနယ်ပယ်ဇာမျှသောအဖြစ်ယောက်ျားလေးတွေလွှမ်းမိုးတဲ့နေရာမျိုးဖြစ်တဲ့အတွက်ဒီနေရာမှာပို့ပြီးတော့ main ကလေးတွေရဲ့အခန်းကဏ္ဍပို့ပြီးတော့ဟိုပေါ်လောင်လုတ်ပေးနေတဲ့အဖွဲ့အစည်းပါရှင့
်ဆိုတော့မြန်မာနိုင်ငံကအမျိုးသမီးတွေနှီးပညာပိုင်းကိုအရင်ကတည်းကပို့ပြီးတော့စိတ်ဝင်စားလာပြီလားရှေ့မှာရောမြန်မာအမျိုးသမီးတွေနှီးပညာနယ်ပယ်ထဲမှာပို့မြင်လာဖို့ရှိလား
ဟုတ်မြင်ပါတယ်ရှင့်ပို့စိတ်ဝင်စားလာတယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့ဟိုအမှန်တမ်းပြောရင်ဒီဟာကအခွင့်အလမ်းနေပဲလေအခွင့်အလမ်းနေပဲဆိုတော့နှီးပညာဆိုတာဘယ်တော့မှလည်းဟိုဆုံးသက်သွားမှာမဟုတ်ဘူးပေါ့နော်စနေထမ်းကြည်နေရတဲ့လောက်တော့ဘယ်တော့မှလည်းဟိုဒါကြီးကမရှိတော့ဘူးဆိုတဲ့ဟာမျိုးရှိတော့မှာမဟုတ်ဒီထက်ပိုပြီးပဲအဆင်ပြေဖို့ရှိလာမယ်ပိုပြီးတော့ဒီအခွင့်အလမ်းနေပုံများလာဖို့ရှိရဲ့အဲ့တော့ဆယ်ရုပ်နေနေကြတော့ဟိုအကောင်လုံးနဲ့ရေမောင်တန်းလုပ်ဖို့ကြတော့ဘယ်နေရာဆိုရွေးနေစရာမလိုဒီနေရာကိုလည်းလာလို့ရတယ်ဆိုတဲ့ဟာမျိုးပါအဲ့တော့စနေထမ်းမှာလည်းရှေ့ကြလို့ရှိရင်လည်းမျိုးသမီးတွေအများကြီးဝင်လာဖို့ရှိနိုင်တယ်ပြီးတော့နောက်တစ်ခုပိုပြီးတော့ဆယ်ရုပ်ဟိုအဓိကအလေးထားတဲ့ဟာပါလဲဆိုလို့ရှိရင်ပေါ့နော်ကျွန်တော်ဒီ main ကလေးတွေရဲ့အမျိုးသမီးတွေရဲ့ပေါ့နော်နှီးပညာနယ်ပယ်မှာလှုပ်ရှားမှုအရင်နေနေတဲ့ဥပမာသူတို့ကိုယ်တိုင်ဥဆောင်ပြီးတော့ကုမ္ပဏီကိုဥဆောင်လာတော့ဘာလို့ဆိုတော့ရက်စားလေးပုံများတယ်ဒီနယ်ပယ်မှာအဲ့လိုမျိုးနေရာမျိုးမှာ main ကလေးတွေပုံများလာစေချင်ပါရှင့
်ဟုတ်ပါပြီလားမဆန်နေစင်းသိကျေးဇူးအများကြီးတင်ပါတယ
်ပြီး
တော့ဒီတက်လည်းပို့ပြီးအောင်မြင်ပါပြီဟု
တ်ကျေးဇူးတင်ပါတယ်ရှင်ပြေပါ
ကိုကြကြတိုင်းစီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင် VOA American တန်ကတောက်ကြနေညပဲအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်ကျမတို့ VOA ကို Internet ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့တည်ထချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စနေနေ့ညတိုက်ရိုက်လေး line ကိုဆွေးနွေးလို့ရင်လည်းဒီ email လိပ်စာကိုပဲပေးပို့ဆက်သွယ်နိုင်ကြပါရဲ့ရှင်အခုအတန်လွင့်နေတဲ့တနာရီစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိပြန်ပြီးတော့နားဆင်နိုင်ပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့တဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုတော့တောက်ကြနေညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါအောင်မရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမဲဆွေရမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိကြောင်းဆွဆွနေတဲ့သတင်းတွေဟာအတုရောင်နေတာဖြစ်တဲ့ဆိုပြီးသမ္မတတော်နဲ့ထွန်းကထပ်မံပြောဆိုလိုက်ပါတယ်ရုရှားနဲ့ပတ်သက်ကြောင်းသတင်းတွေဟာလုံးဝလုံးချံဖန်တီးထားတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ရာဇဝင်မှာရှုံးညှိရှုံးခဲ့တဲ့သူတွေရဲ့စင်ကြီးပေးဖို့တသက်ပြောစရာမရှိရှာချံပြောနေတဲ့ကိစ္စသာဖြစ်တဲ့ဆိုပြီးဝက်စ်ဗာဂျီးနီးယားပြည်နယ်ကလူလူစုဝေးမှာသမ္မတထွန်းကပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်ဆူရဲလေးဝက်သတင်းချက်လက်တွေကိုပေါက်ကြားနေတဲ့လောရက်တွေကိုရတန်းကရက်ဖို့ရှင်းနေရုပ်ချက်ဆက်ခြင်းကပြောဆိုလိုက်ပါတယ်အရေးကြီးတဲ့သတင်းချက်လက်တွေပေါက်ကြားနေတဲ့အတွက်အစိုးရလုပ်ငန်းတွေနဲ့အမျိုးသားလုံခြုံရေးကိုထိခိုက်စေတဲ့အကြောင်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရှင်းနေရုပ်ဆက်ခြင်းကသတိပေးပြောကြားခဲ့တာပါလေးဝက်သတင်းပေါက်ကြားမှုတွေကိုတရားရေးဌာနကစုံစမ်းစစ်ဆေးမှုတွေ30တိုးလာနေပြီး၄ဦးကိုလည်းလက်တလော့အရေးယူထားတဲ့အကြောင်းပြောဆိုခဲ့တာပါအကျံဖက်ဝါရီတွေကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ကားသူတွေကိုရခိုင်ပြည်နယ်ရသေးရောင်မြို့နယ်အတွင်းဒီကနေ့ရှာဖွေဖမ်းဆီးရမှာလွန်ကျွေးတပ်ဖွဲ့ဝင်တွေတက်ခတ်ခံရကြောင်းမြန်မာဆွေရကပြောဆိုလိုက်ပါတယ်အကျံဖက်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့နေတဲ့သူတွေဖြစ်လူချောင်းဦးကိုဖမ်းဆီးပြီးဒီကနေ့မနေ့အစောပိုင်းမှာပဲအောင်နှင်းရကြေးရကပြန်လည်ထွက်ခွာလာတဲ့နေချားဆောင်ရဲတပ်ဖွဲ့ဝင်အစ်စ်လောက်ကိုရွာသား6လောက်ကဝိုင်းဝန်းတက်ခတ်တာခံရကြောင်းနိုင်ငံတော်တမန်ငယ်ရုံးကသတင်းထုတ်ပြန်ခဲ့တာပါလွန်ကျွေးတပ်ဖွဲ့ဝင်တွေကလူအုပ်ကို6လံပြစ်ကတ်ခဲ့ပေမဲ့ဖက်စီထားသူတွေကနှုတ်ထွက်ပြေးလွတ်မြောက်သွားပြီးရွာရင်းကနေထွက်ဖို့ကြိုးစားတဲ့ရဲတပ်ဖွဲ့တွေကိုနောက်ထပ်တိုက်ခိုက်မှုတွေခံရကြောင်းလည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမရိုတန်းရဲသား6ဦးတပ်ဖြတ်ခံခဲ့ရကြောင်းသတင်းထုတ်ပြန်ခဲ့ပြီးနောက်တစ်နေ့မှာပဲရသေးတော်မြို့နယ်မှာအဖမ်းဆီးရတဲ့တိုက်ခိုက်မှုသတင်းတွေထွက်ပေါ်လာခဲ့တာပါ။တနတ်တန်ရဓာတ်တန်ရတွေနဲ့သိဆုံးနေသူမောင်တော်မြို့နယ်ကန်ကြီးချေရွာသား6ဦးရဲ့အလောင်းတွေကိုတွေ့ရှိရကြောင်းမနေ့တုန်းကပဲအစိုးရကသတင်းထုတ်ပြန်ထားပါတယ်။
2019ခုနှစ်ဩဂုတ်လ4ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင် VOA American တန်ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေပြီးတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျေးဇူးခွန်ညိုပါရှင်
This program has come to you from the Voice of America, Washington.